Welcome to the Voice of America in Burmese.
မင်္ဂလာညပါခင်ဗျာ VOA American တိုင်းရဲ့2014အောက်တိုဘာလ22ရက်ဗုဒ္ဓနေ့ညပဲအစည်းအဝေးတွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းနိုမီတာ24-25-32-51နဲ့လိုင်းလန်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညအစည်းအဝေးကိုတင်ဆက်မှာပါ
ကျွန်တော်တားညူပါဒီ Syria ကကိုဘာနီတိုက်ပွဲမှာ Iraq ကတပ်ဖွဲ့တွေလည်းရောက်ပူးပေါင်းမှုသဘောတူညီချက်မရကြသေးဘူးလို့ကိုဘာနီမြို့မှာ IS စစ်သွေးကြောတွေနဲ့တိုက်နေတဲ့ Syria ကတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောလိုက်ပါတယ်။နောက်မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေပေါ်နိုင်ငံသားစီစီရေးလုပ်ငန်းဆောင်ရွက်မှုတွေမှာအကြက်တဲတွေကြုံနေရပြီးတော့ဒါဟာခွဲခြားဆက်ဆံမှုတွေကိုလည်းဖြစ်လာစေနိုင်တယ်ဆိုပြီးတော့ ICG နိုင်ငံတကာအကြက်တဲများလိလာရေးအဖွဲ့ကစာရန်အစီရင်ခံစာထုတ်ပါတယ်။စရဒီနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြီးညာပြသလို့ရှိပါတယ်ခင
်ဗျ။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်ပြည်နယ်အရင်းနဲ့ပတ်သက်ပြီး ICG ပြည်ပခစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်မှာဆိုရင
်ဒီဘမဒီဘထုံးစံတိုင်းအဖြစ်တင်နေတယ်။ဒီရိုဟင်ညာဆိုတဲ့အခေါ်ဝေါ်ကိုအတိမပြုတ်တယ်နဲ့ပေါ့။အစိုးရကလည်းအတိမမပြုတ်ဘူးရခိုင်ကလည်းအတိမမပြုတ်ဘူးပေါ့။ဒီနိုင်ငံတော်ရဲ့သမန့်ချက်ကိုပဲလက်ခံမယ်။
ကျွမ်းကျင်ပညာရှင်ဒေါက်တာဒေါ်ရင်နယ်ပြောဆိုသွားတာပါတခါထိုင်းနိုင်ငံမှာဗီဒီနိုင်ငံသားတွေတပ်ဖြတ်မှုနဲ့ပတ်သက်လို့ဆွဆွဲခံထားရတဲ့မြန်မာအလူသမားတွေအကြောင်းကိုလည်းတင်ပြပေးဦးမှာဖြစ်တယ်လို့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်မှာပါအပတ်စဉ်ကဏ္ဍတွေထဲမှာမြန်မာမီဒီယာမြင်ကွင်းဦးကျော်ဇန်သာရဲ့မြန်မာအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်ထိုင်းတိုင်းရောက်နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါမယ်ခင်ဗျာ
ဆီးရီးယားနိုင်ငံကိုဘာနီတိုက်ပွဲမှာအီရတ်ကပက်ရှ်မာဂတ်ကတ်တပ်ဖွဲ့တွေလာရောက်ပူးပေါင်းမှုသဘောတူညီချက်မရသေးဘူးလို့ကိုဘာနီမြို့မှာ IS စစ်သွေးကြောတွေနဲ့တိုက်နေတဲ့ဆီးရီးယားကတ်တပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောပါရတယ်။ကတ်ကောင်းဆောင်တွေဟာအီရတ်မှာရှိတဲ့ကတ်ဒေသမှာတွစ်ဆုံဆွေးနွေးနေကြပြီးဆိုပေမဲ့ကိုဘာနီကိုလာရောက်ပူးပေါင်းမဲ့ဘဲတပ်ဖွဲ့မစုဒေသခံတာဝန်ရှိသူတွေနဲ့ပူးပေါင်းဆောင်ရွက်ရမယ်လို့ဆီးရီးယားကတ်တပ်ဖွဲ့ရဲ့ပြောခွင့်ရသူ Address Nelson က VOA ကိုပြောပါရ။ပက်ရှ်မာဂါကတ်တပ်ဖွဲ့အနေနဲ့အကူအညီပေးဖို့သဘောထားရှိလို့ရှိရင်ကိုဘာနီကိုလာဖို့အတွက်သူတို့ကိုကြိုဆိုပါတယ်လို့ပြောပါရတယ်။ကိုဘာနီကိုအီရတ်ကဒီကတ်တပ်ဖွဲ့တွေတွားရောက်နိုင်မှုဒီသူတို့ရဲ့နေမျိုးကိုဖျက်ချော်ခွင့်ပေးမယ်ဆိုပြီးတော့တူရကီကအခုသတင်းပတ်တုံးကကြေညာခဲ့ပါရတယ်။ IS စစ်သွေးကြောတွေအနေနဲ့ကိုဘာနီမျိုးကိုမသိမ်းနိုင်အောင်လို့နိုင်ငံတကာရဲ့ပူးပေါင်းကြိုးပမ်းမှုတည်ရလဲဖြစ်ပါရတယ်။တချင်တဲမှာတော့ဒီအီရတ်နိုင်ငံမှာရှိတဲ့ယာဇီဒီလူနည်းစုတွေပေါ်မှာ IS အစ္စလာမ်စစ်သွေးကြောတွေရဲ့ကျူးလွန်မှုဟာလူမျိုးတုံးတပ်ဖြတ်မှုကြိုးစားတဲ့ပြစ်မှုမြောက်နိုင်တယ်လို့ကုလသမဂ္ဂတာဝန်ရှိသူတို့ကပြောလိုက်ပါတယ်။အစ္စလမ်ဘာသာတွေကိုဝင်ဖို့ညှဉ်းဆန်သူယဇဒီတွေကိုစစ်သွေးကြော်တွေကတပ်ပစ်တဲ့အထောက်အထားတွေရှိတယ်လို့ဒီလူခွင့်ဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Evan Samunov ကဒီအီရတ်ကနေပြန်လာပြီးတဲ့နောက်အင်ကာနီမှာပြောသွားတာပါ။ IS စစ်သွေးကြော်တွေဟာအီရတ်မြောက်ပိုင်းကိုဩဂတ်လမှာဝင်ရောက်ပြီးခဲ့ကဆိုလို့ရှိရင်ယဇဒီလူနည်းစုဝင်ရာပေါင်းများစွာကိုတပ်ပစ်ခဲ့ပြီးတော့ရာပေါင်းများစွာသောအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုဖမ်းဆီးထားပါတယ်။
မြောက်ကိုရီးယားတို့ဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားတဦးကိုဒီသတင်းဖတ်အတွင်လွှတ်ပေးလိုက်တာကအမေရိကန်သမ္မတဘရက်အိုဘားမားရဲ့အထက်ထပ်အခါကတောင်းဆိုမှုကြောင့်လို့မြောက်ကိုရီးယားကပြောဆိုပါရတယ်။ရာဇဝတ်မှုကျူးလွန်သူအမေရိကန်နိုင်ငံသားဂျက်ဖရီဖာဝဲကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းရဲ့အမိန့်နဲ့လွှတ်ပေးတာဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံပိုင်း KCNA သတင်းဌာနကပြောဆိုခဲ့တာပါ။မစ္စတာဖာဝဲရဲ့ကိစ္စမှာမြောက်ကိုရီးယားတို့နဲ့အမေရိကန်တို့တစုံတရာသဘောတူထားတာမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါရတယ်။အသက်56နှစ်အရွယ်မစ္စတာဖာဝဲကတော့အမေရိကန်ပြည်ထောင်စုကိုဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းမှာဆက်ရောက်လာခဲ့ပါပြီ။မစ္စတာဖာဝဲကမြောက်ကိုရီးယားကိုအလဲပတ်ပြည်ဝင်ခွင့်နဲ့ရောက်ရှိခဲ့တာဖြစ်ပြီးမြောက်ကိုရီးယားစားတောက်ဆိုင်နဲ့ဘားတစ်ခုမှာခရစ်ယာန်ကျမ်းစာအုပ်ကိုထားခဲ့ပြီး6လအကြာမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူ့မိသားစုကတော့ဖာဝဲဟာဖျားချောက်စီစင်နဲ့မြောက်ကိုရီးယားကိုတွားရောက်တာမဟုတ်ဘူးလို့ညင်းဆိုထားတာပါ။နိုင်ငံကြ合いဝန်ကြီးဌာနပြောခွင့်ရမရီဟပ်ကတော့မြောက်ကိုရီးယားမှာပြစ်ဒဏ်ချခံနေရဆဲဖြစ်တဲ့အမေရိကန်နိုင်ငံသားနှုတ်အတွက်စိုးရိမ်နေဆဲဖြစ်တယ်လို့ပြောဆိုပါရရှင်
ဖိလစ်ပိုင်နိုင်ငံမှာလင်ပြောင်းထားသူအမျိုးသမီးတူကိုဒီလဆော်ပိုင်းတို့ကတပ်ဖြတ်မှုနဲ့တန်တရားရှိနေတဲ့ဒီ American Marine တပ်ဖွဲ့ဝင်တူကိုအမေရိကန်စစ်သင်းမောပေါ်ကနေရွှေ့ပြောင်းပစ်ဖို့လူလူကဖိအားပေးနေတဲ့ကြားကပဲမနီလာမြို့တော်မှာရှိတဲ့ဖိလစ်ပိုင်စစ်ဌာနချုပ်စီကိုသူ့ကိုရွှေ့ပြောင်းလိုက်ပါတယ်ဒီကနေ့သူ့ကိုရွှေ့ပြောင်းတဲ့အချိန်ထိ Marine တပ်သား Joseph Scottပန်ဒါဒန်ကိုဒီအမေရိကန်ရည်တပ်သင်းမောပေါ်မှာထင်းထင်းထားတာပါ။သူဟာအသက်26နှစ်အရွယ်ဂျင်နီဖာလိုဒီကိုဘာတစ်ခုမှတွေးခဲ့ပြီးတဲ့နောက်တပ်ပစ်ခဲ့တယ်လို့ဆက်ဆွဲခံထားပါရတယ်။စုံစမ်းစစ်ဆေးမှုတွေဆက်လုပ်နေတာနဲ့အမျှမနီလာမြို့တော်မှာချုပ်နှောင်ထားမဲ့သူ့ကိုအမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကပူးတွဲပြီးတော့စောင့်ကြပ်ကြမှာပါ။အင်ကာနီကျားနာပွဲမှာပန်ဒါဒန်မှာမရှိတဲ့အတွက်သူ့ကိုတကယ်ပဲတရားဥပဒေအရစစ်ဆေးမလားဆိုတဲ့အပေါ်မှာအသက်ခံရသူရဲ့မိသားစုဝင်တွေကစိုးရိမ်လာကြပါတယ်ခင်ဗျာ။
အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့လိုက်နာကျင့်သုံးရမယ့်အချက်တွေကိုမှန်မှန်ကန်ကန်လိုက်နာလှုပ်ဆောင်မယ်ဆိုရင်အနောက်အာဖရိကမှာလူပေါင်း 4,500 ကျော်လို့သေဆုံးခဲ့ရပြီးဖြစ်တဲ့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကို4လကနေ6လအတွင်းထိန်းချုပ်နိုင်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာကြက်ချေနီးနဲ့လာချန်းနီအဖွဲ့ IFRC အကြီးအကဲကပြောဆိုလိုက်ပါတယ်အီဘိုလာကူးစက်ခံထားရသူတွေကိုတီးခြားခွဲထားပြီးကုသမှုကောင်းကောင်းပေးမယ်။နောက်အီဘိုလာနဲ့သေဆုံးရသူတွေကိုလည်းရောဂါပြန့်ပွားမှုမဖြစ်အောင်အကာအကွယ်ကောင်းကောင်းနဲ့တကြိုမယ်ဆိုရင်တော့ဒီအချိန်ကာလအတွင်းမှာအီဘိုလာကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့အပြည်ပြည်ဆိုင်ရာကြက်ချေနီးနဲ့လာချန်းနီအဖွဲ့ IFRC ရဲ့အကြီးအကဲ El Hajj AC ကဒီကနေ့ဗုဒ္ဓဟူးနေ့မှာတရုတ်နိုင်ငံတွင်သတင်းထောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်အီဘိုလာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုနောက်ဆုံးအခြေအနေတွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးချက်ထုတ်ပြန်ရမလားဆိုတာဒီကိုဆွေးနွေးနေကြတဲ့ WHO ရဲ့အရေးပေါ်ကော်မတီအစည်းအဝေးကျင်းပနေချိန်မှာအပြည်ပြည်ဆိုင်ရာကြက်ချင်ကြီးနဲ့လာချန်းကြီးအဖွဲ့အကြီးအကဲရဲ့အခုပြောဆိုချက်ထွက်ပေါ်လာတာဖြစ်ပါတယ်ဒီဆွေးနွေးပွဲကတော့တရက်နှစ်ရက်လောက်ကြာမယ်လို့ခန့်မှန်းရပြီးအစည်းအဝေးပြီးမှ WHO ကဆွေးနွေးပွဲရလဒ်ကိုအသေးစိတ်ထုတ်ပြန်ဖို့လည်းရှိပါတယ်အမေရိကန်ဆေးဝါးကုမ္ပဏီ Johnson & Johnson ကဒိမတ်ကျန်းမာရေးကုမ္ပဏီ Bavarian Nordic နဲ့ပူးပေါင်းပြီးဇန်နဝါရီလမှာစတင်ဆန့်သက်ဖို့အစီအစဉ်နေတဲ့ Ebola ကာကွယ်ဆေးဝါးတိုးတက်ဖြစ်ထွန်းလာရေးအတွက်ဆောင်ရွက်နေတယ်လို့ပြောဆိုလိုက်ပါတယ်။ကာကွယ်ဆေးကတော့နှစ်လချားပြီးနှစ်ကြိမ်ထိုးရမှာဖြစ်တယ်လို့လည်းကုမ္ပဏီကပြောဆိုပါတယ်ရှင်။
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယိုရနေပြီးတော့နိုင်ငံတကာသတင်းတွေကိုဆက်လက်အံလွှင့်နေပါတယ်။မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေပေါ်မှာနိုင်ငံသားစီစီရေးလုပ်ငန်းဆောင်ရွက်ရာမှာအကျတဲတွေကြုံနေရပြီးတော့ဒီကနေ့ခွဲခြားဆက်ဆံမှုတွေလည်းဖြစ်လာစေနိုင်တယ်ဆိုပြီး ICG နိုင်ငံတကာအကျတဲများလေ့လာရေးဖွဲ့ရဲ့စာတမ်းတရမှာဖော်ပြပါတယ်။မြန်မာအစိုးရရောဒေသခံရခိုင်လူမှုတိုင်းဝမ်းကပါ Ranger ဆိုတဲ့အသုံးနှုန်းကိုလက်မခံလို့ပဲ Ranger လူနည်းစုတွေဘက်ကလည်းသူတို့ကိုဒီ Bengali ဆိုတဲ့တတ်မှတ်သုံးနှုန်းမှုလက်မခံတာကြောင့်ဒီကိစ္စကိုမဖြေရှင်းဘဲနဲ့တော့ဆက်လက်ဆောင်ရွက်နေတဲ့စီစီရေးလုပ်ငန်းတွေမှာအခက်တွေ့လာနိုင်တယ်ဆိုပြီးတော့တုံ့တက်ရေးသားထားတာပါ။ဒါအပြင်နိုင်ငံသားဖြစ်တဲ့တတ်မှတ်ခံရသူတွေကိုသူတို့ရဲ့မူလနေရာအစားနေရာသစ်တွေမှာနေရာချထားပေးမဲ့အစီအစဉ်ကြောင့်လည်းခွဲခြားဆက်ဆံမှုတွေဖြစ်လာနိုင်တယ်လို့ဆိုထားပါတယ်။နိုင်ငံသားဖြစ်မှုတစ်ခုတည်းနဲ့တော့မွတ်စလင်လူမှုအတိုင်းအဝိုင်းရဲ့အခွင့်အရေးတွေကိုဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးဆိုပြီးတော့လည်းရေးပါတယ်။တခိုင်ဒေသခံတွေရဲ့စိုးရိမ်မှုတွေကိုဖြေလျှော့ပေးနိုင်ဖို့နည်းလမ်းကိုရှာဖွေဆောင်ရွက်နေတယ်လို့ပဲတစ်ဖက်မှာမွတ်စလင်တွေရဲ့အခြေခံခွင့်အရေးကိုလည်းအကာအကွယ်ပေးဖို့လိုလိမ့်မယ်ဆိုပြီးတော့စာတမ်းမှာတုံ့တက်တင်ပြထားပါတယ်။ဒီချိန်ထဲမှာတော့ဒီအဆွေရောက်မှုတွေနဲ့မုန်းစကားပြန့်ပွားမှုတွေကိုဟန်တာဖို့ပြီးခဲ့တဲ့ကြမ်းဖက်မှုတွေမှာပါဝင်ကျူးလွန်သူတွေတာဝန်ရှိသူတွေကိုဖော်ထုတ်အရေးယူဖို့လိုအပ်တာတွေကိုလည်းထောက်ပြထားပါတယ်။ရခိုင်ပြည်နယ်ကျွန်းမှာဖြစ်နေတဲ့လူမျိုးရေးဘာသာရေးအခြေခံနဲ့လူမှုပိပိခါကိုကောင်းကောင်းမကင်တွယ်နိုင်ဘူးဆိုရင်တော့ဒါဟာမြန်မာနိုင်ငံတနိုင်ငံလုံးကိုပါရိုက်ခတ်တက်ရောက်နိုင်ပြီးတော့လက်ရှိသွားနေတဲ့အသွင်ကူးပြောင်းရေးနဲ့အဆွေရောက်အပေါ်မှာယုံကြည်မှုတွေကိုပါထိခိုက်သွားနိုင်တယ်ဆိုပြီးတော့သတိပေးရေးထားပါတယ်။အထူးသဖြင့်ကဒီအခု2015ခုနှစ်ရွေးကောက်ပွဲနီးလာတာနဲ့အမျှနိုင်ငံရေးအခြေအနေလှုပ်လှုပ်ရှားရှားဖြစ်လာတာနဲ့အတူအခုလိုလူမျိုးရေးဘာသာရေးအခြေခံနဲ့လူမှုပိပိခါတွေပိုးပြီးတော့မကြီးလာစေဖို့အထူးသတိပေးတဲ့စာရန်လည်းဖြစ်ပါရခင်ဗျာ
။ဟောင်ကောင်မှာနိုင်ငံရေးပြုပြင်ပြောင်းလဲဖို့တောင်းဆိုနေသူတွေနဲ့အစိုးရတာဝန်ရှိသူတွေကြားနှစ်နာရီကြာဆွေးနွေးပွဲတွေကတော့တိုးတက်မှုမရှိဘဲအဆုံးသတ်သွားတာကြောင့်ဆွေးနွေးပွဲဆက်လုပ်မလားဆိုတာကိုဆန္ဒပြကြောင်းသားတွေစဉ်းစားနေပါတယ်။ရုပ်မြင်သံကြားကနေဓာတ်ရိုက်ထုတ်လွှင့်တဲ့ဆွေးနွေးပွဲတွေမှာဆန္ဒပြပွဲကိုစီစဉ်သူတွေအနေနဲ့နိုင်ငံရေးလွတ်လပ်ခွင့်ပို့ပေးဖို့တောင်းဆိုပြီးသတင်းသုံးပတ်ကျော်ကြာအောင်ဘာကြောင့်ဆန္ဒပြရတယ်ဆိုတာကိုထုတ်ဖော်ပြောဆိုခွင့်ရခဲ့ပါတယ်။ကျောင်းသားတွေရဲ့တောင်းဆိုချက်ဟာဥပဒေအရလက်တွေ့မဖြစ်နိုင်ဘူးလို့တာဝန်ရှိသူတွေဘက်ကတုံ့ပြန်ပါတယ်။ဆန္ဒပြပွဲတွေဟာအကွဲအကွဲအပြားပြားဖြစ်စေပြီးဆွေးနွေးပွဲတွေကိုအဟန့်တားဖြစ်စေတယ်လို့ဆိုပြီးဆန္ဒပြပွဲတွေရုပ်သိမ်းပေးဖို့ဆွေးနွေးပွဲအဖွဲ့မှအစိုးရအဖွဲ့အတွင်းဝင်ချုပ်ကတောင်းဆိုပါတယ်။ဒါပေမဲ့လည်းကျောင်းသားတွေကတော့နိုင်ငံရေးပြုပြင်ပြောင်းလဲရေးဆိုင်ရာသူတို့ရဲ့တောင်းဆိုချက်တွေကိုမလိုက်ရောဘူးဆိုရင်ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ပြောထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံကိုအမျှထွက်စေခဲ့တဲ့တောင်မြောက်ကိုရီးယားနေဆက်ကခရစ်စမတ်တစ်ပင်ပုံမျှော်စင်ကိုတောင်ကိုရီးယားဘက်ကနေပြီးတော့ပြန်လည်ဖျက်ပီးခဲ့ပါတယ်။53နှစ်တတန်းကြာပြီဖြစ်တဲ့အဲ့ဒီမျှော်စင်ဟာဘေးကင်းလုံခြုံမှုမရှိတော့တာကြောင့်အဲ့ဒါကိုဖယ်ရှားဖျက်ဆီးလိုက်ပြီလို့တောင်ကိုရီးယားကဘူတုံးတွေကကြေညာပါတယ်။တစ်ပင်မုံမျှော်စင်ကိုနှစ်ဆင်လိုလိုပဲနှစ်ကုန်ကန်ဒီအားလိုက်ရဲ့ရာသီတိုင်းမှာခရစ်စမတ်မီးထွန်းထားလို့ရှင်ဒုံဂျုံကြီးထူးထပ်စွာချထားတဲ့နေဆက်တစ်လျှောက်မှာအဲ့ဒီမျှော်စင်ကိုမြင်ရပါတယ်။မြောက်ကိုရီးယားဘက်ကတော့ဒီမျှော်စင်ကိုဖယ်ရှားပြီးဖို့တစ်လျှောက်လုံးပဲတောင်းဆိုနေတာပါ။အ ခုဖယ်ရှားပြလိုက်တဲ့နေရာမှာနောက်ထပ်မျှော်စင်တစ်ခုခုအစားထိုးလုပ်သွားဖို့အစီအစဉ်မရှိပါဘူးလို့တောင်ကိုရီးယားကာကွယ်ဝန်ကြီးဌာနပြောခွင့်ရသူက AFP သတင်းဌာနကိုပြောပါရယ်ခရစ်စမတ်မျှော်စင်မိထုမှုကိုတော့နှစ်ဆင်ပြုလုပ်တာတော့မဟုတ်ပါဘူးဒီတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံဆွေးနွေးပြောဆိုကြတဲ့အခြေအနေပေါ်မှာမူတည်ပြီးတော့တချို့နှစ်တွေမှာမိထုမဲ့ရှိခဲ့ပါရယ်ကိုရီးယားနှစ်ဖက်နယ်စပ်အပြန်အလှန်ဝါဒဖြန့်ချိမှုတွေကိုရပ်ဖို့ဆိုတဲ့သဘောတူညီချက်ရခဲ့တဲ့2004ခုနှစ်မှာတောင်ကိုရီးယားကအဲ့ဒီခရစ်စမတ်မျှော်စင်ကိုမိထုမဲ့ထားပါရယ်ဒါပေမဲ့လည်းမြောက်ကိုရီးယားကသူ့ရဲ့စစ်သည်မော့ကိုနှစ်မျိုးဖြစ်ခဲ့တယ်ဆိုပြီးတော့တောင်ကိုရီးယားကမြောက်ကိုအပြစ်တင်ပြောပြီးတဲ့နောက်2010ခုနှစ်မှာအဲ့ဒီမျှော်စင်ကိုပြန်ပြီးထွန်းပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဆိုင်းငံ့ထားခဲ့ရတဲ့ဒီကိုရီးယားနှစ်နိုင်ငံနှစ်ဖက်အဆင့်မြင့်ဆွေးနွေးပွဲတွေကိုပြန်လုပ်ဖို့အခုလအစောပိုင်းတော့ကနှစ်နိုင်ငံပြန်ပြီးတော့သဘောတူညီချက်ရထားပါတယ်ခင်ဗျာ
။ပြင်သစ်တိုတယ်ရေနံကုမ္ပဏီအကြီးအကဲဒီသတင်းဖတ်အစောပိုင်းကရုရှားနိုင်ငံမှာလေယာဉ်မတော်တဆဖြစ်ပြီးတေဆုံးသွားတဲ့ကိစ္စကိုစုံစမ်းစစ်ဆေးတာမှာအကူအညီပေးဖို့အတွက်ပြင်သစ်လေကြောင်းသွားလာရေးဆိုင်ရာကျွမ်းကျင်သူတွေအင်ကာနေနောက်ပိုင်းရုရှားနိုင်ငံစီကိုရောက်ခဲ့ကြပါပြီ။ဒီအဖွဲ့ထဲမှာလေကြောင်းဘေးကင်းလုံခြုံရေးဆိုင်ရာတာဝန်ရှိသူတွေမတော်တဆဖြစ်တဲ့ပုဂ္ဂလိကလေယာဉ်ကိုထုတ်လုပ်တဲ့ကုမ္ပဏီနဲ့စီမံခန့်ခွဲတဲ့ကုမ္ပဏီကကိုယ်စားလှယ်တွေလည်းပါဝင်ပါတယ်။တိုတယ်ရေနံကုမ္ပဏီရဲ့အမှုဆောင်ရရှိချုပ်ခရစ်စထိုပါဒီမာဂျရီလိုက်ပါသွားတဲ့ချက်လျင်ဟာမော်စကိုမြို့တော်လေးစိတ်ကနေတနင်္လာနေ့ကပြန်တက်ဖို့လုပ်တဲ့အချိန်အတွင်းနှင်းရှင်းတဲ့ကားနဲ့တိုက်မိခဲ့တာဖြစ်ပါရဲ့ရှင်
။အမေရိကန်သတင်းလောကမှာထင်ရှားတဲ့ပုဂ္ဂိုလ်တစ်ဦးဖြစ်တဲ့အသက်93နှစ်အရွယ်ဘန်ဘရက်လီဟာဝါရှင်တန်ကသူ့ရဲ့နေအိမ်မှာမနေ့ကကွယ်လွန်သွားပါတယ်။ဘန်လီဟာဆိုလို့ရှိရင်ဝါရှင်တန်ပို့သတင်းစာကြီးရဲ့အမှုဆောင်အဖြစ်တဲ့ဟောင်းတူဖြစ်တယ်လို့ပဲအမေရိကန်သမ္မတနစ်ဆင်ထွက်သွားတဲ့ Watergate ရေခင်သတင်းဖော်ပြမှုကိုကြီးကြပ်ခဲ့တဲ့အရေးတာတူလည်းဖြစ်ပါရယ်ခင်ဗျာ။
Direct from Washington, the voice of America, VOA. ထိုင်တိုင်းနိုင်ငံကသတင်းတွေကိုကိုသားညွန်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာခဲ့ကြတာပါ။ VOA အခုထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese@voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့တွင်းမှာပဲနားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးဒီကနေ့အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစစ်ရာမှာဘင်္ဂလီအဖြစ်အသုံးပြုတာဟာအကြက်အတဲတစ်ခုဖြစ်လာနိုင်ကြောင်းနဲ့ရခိုင်ပြည်နယ်ကပဋိပက္ခတွေဟာ2015ရွေးကောက်ပွဲကာလမှာပို့ပြီးများလာနိုင်ကြောင်းသုံးသပ်ဖော်ပြထားပါတယ်။ဒီအစီရင်ခံစာပေါ်မှာရခိုင်ပြည်နယ်အရေးဆောင်ရွက်နေသူတွေရဲ့သဘောထားအမြင်တွေကိုစူးစီးပြီးပြည်ဝသတင်းတော့ကိုမိုးစောကခုလိုသတင်းပေးပို့ပါရယ
်ဟုတ်ကဲ့နိုင်ငံတကာမှာဖြစ်ပေါ်နေတဲ့အကြက်တဲတွေပြိပခတွေကိုတားဆီးနိုင်ဖို့အတွက်သုံးသက်ချက်တွေမူဝါဒပိုင်းဆိုင်ရာအကြံပြုချက်တွေကိုထောက်ကူပေးနေတဲ့နိုင်ငံတကာပြိပခစောင့်ကြည့်လေ့လာရေးအဖွဲ့ ICG ကမြန်မာနိုင်ငံရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးစာမျက်နှာ45မျက်နှာပါဝင်တဲ့အစီရင်ခံစာတစ်စောင်ကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်ဒီအစီရင်ခံစာမှာရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကိုနိုင်ငံသားစီစစ်ရာမှာအစိုးရနဲ့ရခိုင်တိုင်းရင်းသားတွေကရိုဟင်ဂျာဆိုတဲ့အမည်ကိုလက်မခံတာနဲ့သူတို့ခေါ်ဝေါ်နေတဲ့ဘင်္ဂလီဆိုတဲ့အသုံးအနှုန်းကိုအစ္စလမ်ဘာသာဝင်တွေကလက်မခံတာဟာအကြက်တဲတစ်ခုစီကိုရောက်ရှိလာနိုင်တယ်လို့သုံးသပ်ထားပါတယ်ဒီသုံးသက်ချက်အပေါ်မှာရခိုင်ပြည်နယ်ပြည်ပခရိနဲ့ပတ်သက်တဲ့စုံစမ်းရေးကော်မရှင်မှာပါဝင်ခဲ့သူနိုင်ငံတော်သမ္မတအကြံပေးနဲ့မြန်မာငြိမ်းချမ်းရေးစင်တာကအထူးအကြံပေးဒေါ်ရင်ရင်ရွယ်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဒီ ICG ကသူတို့ကပြောတယ်ဒီဟိုပမာပြူပဲထုံးစံတိုင်းအဖြစ်တင်နေတယ်။ဒီရိုဟင်ညာဆိုတဲ့အခေါ်ဝေါ်ကိုအတိမပြုတ်တင်နေပေါ့။အစိုးရကလည်းအတိမမပြုတ်ဘူးရခိုင်ကလည်းအတိမမပြုတ်ဘူးပေါ့။နိုင်ငံတော်ကအတိမပြုတ်ထားတဲ့နိုင်ငံတော်ရဲ့သမန်ချက်ကိုပဲလက်ခံမယ်ဒီအဲ့လိုလက်မခံဘူးဘယ်တော့ဒီပြဿနာတော့ပြီးမလို့1980နဲ့ဒီနိုင်ငံသားဥပဒေလုံတော့သူတို့ကြီးပဲတက်တက်ကြီးရမမှုတာနိုင်ငံသားတွေနိုင်ငံသားဖြစ်ချင်တဲ့လူတွေအားလုံးကြီးရတာပဲဒီနိုင်ငံမှာဒီ citizenship ကိုလာပြီးနိုင်ငံသားတွေလာပြောလို့ရမှာမဟုတ်ဘူးပိုကြလို့လည်းမရဘူးကိုတော့နိုင်ငံကို
ရခိုင်ပြည်နယ်မြောက်ပိုင်းဘူးတီတော်မြို့နယ်ကအစ္စလမ်ဘာသာဝင်ပြည်သူ့လွတ်တော်ကိုယ်စားလှယ်တအူးဖြစ်တဲ့ဦးရွှေမောင်ကတော့အခုလိုသုံးသပ်ပါတယ
်ဒီနေရာမှာအဓိက key point အနေနဲ့ပြောတင်တာကဒီကျွန်တော်တို့ရခိုင်ပြည်နယ်မှာရှိနေတဲ့ဒီမွတ်စလင်အများစုတွေကိုသူကဘင်္ဂါလီလို့ကြိုတင်သတ်မှတ်ပြီးတော့မှဘင်္ဂါလီအဖြစ်သတ်မှတ်ရေးပေါ့နော်အဲ့ဒါကိုဒီဇိုင်းမဲ့မဲ့ဒီလုပ်နေတဲ့အတွက်အဲ့ဒါလေးကတော့နည်းနည်းဟိုဘာလဲမသိတော့ဘူးပေါ့လေပါလို့ဆိုတော့ဒီလူမျိုးစုတစ်ခုရဲ့နာမည်ကအရိမာအရိမျိုးစုအုပ်စုတွေနဲ့တွေ့တဲ့အချိန်ပဲပြောဆိုပြီးတော့ပါလေဒါမျိုးကိုဒါလောက်ရပါအဘင်္ဂါလီလူမျိုးဖြစ်သမတ်မှအလျှောက်ခွင့်ရှိတယ်အဲ့ဒီအဲ့လိုကြိုတင် သမချက်တွေကဒီ process ကိုနှောင့်နှေးစေတယ်အခက်အခဲဖြစ်စေတယ်ဆိုတော့ဒီလိုပဲကျွန်တော်ပြောချင်ပါတယ်
ရခိုင်ပြည်နယ်မှာဖွံ့ဖြိုးမှုနှိမ့်ချပြီးအလွန်အမင်းဆင်းရဲမွဲတေနေတာနဲ့ဘာသာလူမျိုးမတူတဲ့အတိုင်းအဝိုင်းနှစ်ခုအကြားပြိပခတွေတင်းမာမှုတွေရှိနေတာဟာသမိုင်းအစဉ်အဆက်အစိတ်အတောက်တို့ဖြစ်နေတယ်လို့လည်းအစိုးရခန်းစားမှဖော်ပြပါတယ်။ဒီတင်းမာမှုတွေဟာ2012ခုနှစ်နဲ့နောက်ပိုင်းကာလတွေမှာပြိပခတွေကိုဖြစ်ပေါ်စေခဲ့ပြီးဒီအခြေအနေတွေဟာ2015ရွေးကောက်ပွဲမှာပုံမမြင့်တက်လာနိုင်တယ်လို့လည်း ICG ကသုံးသပ်ပါတယ်။တော်ရင်ရင်ွယ်ကတော့လက်ရှိရခိုင်ပြည်နယ်အစိုးရကအခြေအနေတွေကိုထိန်းသိမ်းနိုင်လိမ့်မယ်လို့ယုံကြည်ထားပါတယ
်။တဘောကဒီပါဝင်တဲ့လူတွေပေါ်မူတည်တာပေါ့ပြဿနာတွေပိုကြီးထွားလာသလားဆိုတာအခုတော့ဟိုယုံကြည်ပါနဲ့အခုဟိုဒီဖို့ဘုရားမမအောင်တို့ကန့်ကျွေးနေတာတော့ဟိုမှန်တယ်လို့ပြောရမှာပဲလေဒီတရားဥပဒေစိုးမိုးကြီးကိုအပိပြီးကန့်ကျွေးနေတာ
ဥရွှေမောင်ကတော့အရင်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာမဲထဲခွင်းနဲ့နိုင်ငံရေးပါတီတွေမှာပါဝင်ခွင့်ရခဲ့ပြီးအခုအခါမှာရွေးကောက်ပွဲကော်မရှင်ကနိုင်ငံသားစီစစ်ပြီးနိုင်ငံရေးမှာပါဝင်ခွင့်ပြုဖို့ဆောင်ရွက်လာတာကြောင့် ICG က2015ရွေးကောက်ပွဲမှာပြိပခတွေပိုများနိုင်ကြောင်းသုံးသပ်တာဖြစ်မယ်လို့ယူဆပါတယ်
။အရင်တုန်းကလည်းအပြည့်အဝရလာတဲ့အခွင့်ရရတဲ့လူကြိုးစုတစ်ခုကိုတဖြည်းဖြည်းတဖြည်းဖြည်းအခွင့်အရေးတွေကိုရှော့ရှာမယ်ရုပ်သိမ်းမယ်အဲ့လိုဆိုရင်တော့ဘယ်လိုပြောမလဲဒီ2000ကကျွန်တော်တို့ဒီရွေးကောက်ပွဲရောက်တဲ့ခါကျတော့ဒါ all inclusive ဖြစ်တဲ့ free and fair ဖြစ်တဲ့ရွေးကောက်ပွဲဖြစ်ပါမလားဆိုတဲ့တန်တရားတွေကျွန်တော်တို့ရဲ့ဝေဖန်သုံးသပ်မှုတွေအများကြီးပေါ်လာနိုင်စီအကြောင်းရှိပါတယ်အဲ့ဒီဟာကိုများအခြေခံပြုလို့ ICG ကသုံးသပ်ထားပုံရတယ်
ICG ရဲ့အစီရင်ခံစာမှာရခိုင်လူမျိုးတွေဟာဗမာလူမျိုးတွေရဲ့လွှမ်းမိုးမှုကိုတွန်းလှန်နေရတယ်လို့တရားမဝင်ဝင်ရောက်လာတဲ့မွတ်စလင်တွေရဲ့လွှမ်းမိုးတာကိုလည်းစိုးရိမ်နေရကြောင်းဖော်ပြထားပြီးရခိုင်ပြည်နယ်ကပြိပခတွေကိုဖြေရှင်းရမှာရခိုင်လူမျိုးတွေရဲ့စိုးရိမ်ချက်ကိုပပျောက်ဖို့နီးလန်းရှာမှာဖြစ်တယ်လို့မွတ်စလင်လူမှုအဖွဲ့အစည်းရဲ့အခွင့်အရေးကိုလည်းကာကွယ်ဖို့လိုအပ်ကြောင်းဖော်ပြပါတယ်
ရရှိနေခင်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကပဲရောက်သွားပါသလဲဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောရရှိနေခင်ပါဝင်ဆွေးနွေးလို့ရတဲ့ရေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2392338994 fax နံပါတ် 2392338992 ဖြစ်ပါတယ်။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒါမဲ့စနေညတိုက်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ပါတယ်ခင်ဗျာတရုတ်ပြည်တွင်ရေနိုင်ငံရေးအခြေအနေတွေမပြောပြခင်မှာထိုင်းဘက်ကမြန်မာနိုင်ငံအလို့သမားတွေအခြေအနေလည်းကြည့်ရအောင်ပါထိုင်းနိုင်ငံကော့တောင်ကျွန်းလို့ခေါ်တဲ့လေကျွန်းမှာဗြိတိန်နိုင်ငံသား2ဦးအသက်ခံရမှုနဲ့ပတ်သက်လို့သူတို့တတ်ပါတယ်လို့ထိုင်းရဲကိုဝန်ခံထားတဲ့မြန်မာအလို့သမားလူငယ်2ဦးကိုထိုင်းရှေ့နေများကောင်စီကတွားရောက်တွေ့ဆုံခြင်းမှာသူတို့ရဲ့ဝန်ခံချက်ကိုတရားဝင်ပြန်လည်ရုပ်သိမ်းခဲ့ပါတယ်ဒီကနေ့မှာတော့ထိုင်းရှိနေများကောင်စီကရှိနေတယ်မြမတန်ယုံကတာဝန်ရှိသူတွေနဲ့လူသက်တရခံအဖြစ်အဆွဆွဲခံထားရသူလူငယ်2ဦးရဲ့မိသားစုဝင်တွေတွေ့ဆုံခဲ့ကြပြီးသူတို့နဲ့ပတ်သက်လို့မေးမြန်းခဲ့ကြသလိုအဲ့ဒီနောက်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ် VOA သတင်းနောက်မအေးမာကသတင်းပေးပို့ထားပါတယ
်အောက်တိုဘာလ21ရက်နေ့မှာတော့ထိုင်းရှိနေများကောင်စီကရှိနေတယ်ဟာထိုင်းနိုင်ငံကော့စမွေအကျဉ်းထောင်မှာရှိနေတဲ့လူသက်မှုနဲ့ဆွဆွဲခံထားရသူမြန်မာလူငယ်နှစ်ဦးကိုတွားရောက်တွေ့ဆုံခဲ့ပြီးတဲ့နောက်ရဲတွေရဲ့စစ်ဆေးစင်မှာသူတို့တပ်ပါတယ်လို့ဝန်ခံထားချက်တွေကိုပြန်ရုပ်သိမ်းကြောင်းထိုင်းရှေ့နေများကောင်စီကရှေ့နေမစ္စတာထနူးအောင်ချုပ်ကအခုလိုပြောပါတယ
်ပဋိเสธว่าเขาไม่ได้ทําความผิดแล้วเขาก็ให้ข้อมูลให้รายละเอียดในเรื่องของการที่เขาไม่ได้ทําความผิด ในครั้งนี้เราก็ถูกทำลาย
ตัวเราเนี่ยเนี่ยพิมพ์มาจู่ลงมือสุราโกใครมาเปล่าวะเลยยังสักแค่มาวิ่งขึ้นนั่นเลยสุราโกเลยยังเนี่ยขึ้นยาลูวิ่งขึ้นแก่ยาลับพี่ป่าเลยตัวเราเปล่าเปล่าเจียตัวเราพิมพ์มาจู่ลงแก่บุสุราโกจันโอรุยงจีบาร์เลยจันโอรุเนี่ยเนี่ยเตรียมยาตามมือเสียงเสร็จแล้วสองยี่ตัวบ้านเมื่อสบีเปล่าตัวละวะที่กันเนี่ยมาเว้ยท้ายลูกคุยเพื่อสิริกาตามวันสิตุรีเนี่ยท้ายเช่นเนี่ยกังสีดูฮะที่ก็สุยาตัดเตี๋ยพี่ต้องพิจารณาอย่างเร่มามองเนี่ยสุดๆขันหายาดูลุงเงินอุยมีบารีกูเลยมองเนี่ยปัตตาลูท้ากูพิเศษไหมสงสารไม่มีมือเลยลูกเขยจังลูกทำไมยังส่งเยอะตัวอุจจาระเปล่าเปล่าบาร์เลย
พอตุลุรีพี่เบี้ยเลยจังหลงกูไม่เจอเลยมามองกูเยอะเลยในเจ้าหนี้ไปไหนกูไม่เลยพี่เราคุ้มมีบารีกูไม่เนี่ยมีบารีกูอย่าลูกคนเยอะกว่าเปล่าหรอแล้วก็เรื่องนั้นเป็นเรื่องเชื่อเรื่องนี้ด้วยที่เราอยากเชื่อเรื่องนี้ด้วยพอตีเราเปล่าบ่เนาะนี่เราอยากเปล่าเชื่อเรื่องมุกที่ชอบทำมังอารุตคู่คู่โอ้ท้าวมันคู่พี่มาพี่เรื่องอารุตีงานได้ยาดีมันเป็นพี่เทพเป็นจนคู่รอพอสวยเอาคนเล็กจะพูดเอามาชี้ได้คนบูชอบีจะเปล่าเลย
ปีเกเรยับไปเนี่ยด้วยงาโรสุดสวยขนาดยาเรลุงเอริฮะมีมาแต่ยองก็จะเล่าเพื่อตัวยาวเสียมาสิ่งไม่มีมือเรด้วยยายเนี่ยขยันจังเปล่าสมือเรสีเรด้วยท้ายมีตาลูกคนยี่ก็ไม่เชื่องาเลยตัวก็ตัวยาวด้วยส่งเงินบีสิ่งไม่มีมือเรลูกเขยบาร์เลยสิ่งมือเรด้วยก็ขนาดมาด้วยแต่ยาเรย่าท่าเรเปลี่ยนของก็พลัสเตอร์ไอซ์บีในเส้นยังมันเอเรชัดด้วยยาเรซ์บีลูกคนยี่ก็ไม่เชื่องูก็กาบีปีเกเรยักกาเบ้บังกาโพสต์เรนซามายีตาท้าวเลยท้ายมีตาลูกคนยี่ก็ไม่เชื่องูเนี่ยลุงเห็นอุโบสถส่งบีมาโรท่านเห็นงานมาสิเดพี่เด็กตาอย่างสิเดเนี่ยตัวส่งบีตัวตัวสิจัดดีกว่าส่วนหนึ่งเปล่าสมุนเลือกเขวาร์เลยท่านเห็นงานลูกคนยี่พอริการโรก็สมัยจีนทำมาตั้งเช่นเช่นข้าขันนายอะไรลุงเห็นอุโบสถตั้งเช่นเช่นเนี่ยมาขัดท้าบูต้าวส่วนนี้ตัวท่านยังริการโรสิเสมุนเลือกด้วยยายเนี่ยทำมาสิบุสบีเนี่ยส่วนนี้จะพิบาร์เลยเอาตัวบาลานซ์เนี่ยเนี่ยมันเนี่ยมาโรเมื่อมาลุงเงินอุยมีตาจูเร่ท่านเงินกูยาวสีลากันบีมาจ้างเงินมาเวก็สมัยเจ้าทางลุงเงินอุกตัวยาวที่สุดในบ่อด้วยนั่นไงเงาสุยาท่านาสายาริกาที่ไหนนี่จะว่าเลยก็ต้องจ้างลุตามุฮาสติมาลาสังไงเนี่ยมาพิบวากันบีนับไปจอจาร์เรที่ที่เขาเนี่ยกูพามามีเรื่องมาท่านยืนเรนี่เนี่ยพี่อาเป้วิบามุมิวมิวกูจ้างเงียบอะท่านนั่งงะมูเกนเซตไปเป็นปัญญาเชนท้าวตาพ้นเทกาโรอามูพิชเชงะสาบีมูเกนเซียเวนิโกท่านเอริกาคอยูสิเซคายนามโยโกมาลูกเขวุสุราโกท้าวปากเอบีดีเอเนสิเซจัดริมาตั้มแม่ท่าเร่มูเกนสัญญาสิเซมูลูกทงลูกนี่เนี่ยลูกยามาพิจาวสิเซมูเรมาสีตะเลนเนตเอวีปีโรตาซาป่าวเออาลงโกสิเซยามาพิจาวเปียวสุทาราบาดีด้วยตีเอคันเนฮาโทจ้วยขันเนยาเรดะซากันเนลาซูราท้ายซูยาโกท้ายลูดูเรท้ายมีเดียริกะบาเมกอนทุกข์แก่จาบาระท้ายวินญีจุกกะรอท้ายลูมุกวนเยติมีเดียริอะนีเนตียะขันโกดะซากันอภิท้องท้องเนราริมะลุพุเมมาบีคยีเซงกะอเปญมาตริเปเปียวโซทาบาระအခုလိုမျိုးတရားခဏအူးကသူတို့ရဲ့ဝင်ခံချက်တွေကိုပြန်လဲရုပ်သိမ်းလိုက်ပြီလို့ပြောဆိုလိုက်တာကြောင့်သူတို့ကိုအာမခံရဖို့မြန်မာတန်ယုံကိုစားပြုရှေ့နေတွေကဆက်စ조사သွားမယ်လို့ပြောဆိုခဲ့ပါတယ်ရှင်
။ထိုင်းချီဆိုင် VOA သတင်းတော့မအေးမှသတင်းပေးပို့ခဲ့တာပါ။အခုတော့နိုင်ငံတကာသတင်းလွှာတွေကိုစာပြီးတင်ဆက်ပါမယ်။တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်တွေဟာဒီသတင်းပတ်ထံမှာပါတီတွင်အဆင့်မြင့်ဆုံးအစည်းအဝေးတစ်ရက်ကိုခေါ်ယူထားပါတယ်ဒီအစည်းအဝေးဟာကွန်မြူနစ်ပါတီတမိုင်းမှာအရင်ကမကြုံခဲ့ဘူးတဲ့အစည်းအဝေးဖြစ်ပြီးတရားဥပဒေစိုးမိုးရေးကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ် VOA သတင်းတော့ဘေးအိုက်သတင်းပေးပို့ထားတာကိုဦးစံမိုးဝေကပြောပြပါမယ
်ဟောင်ကောင်မှာဆန္ဒပြပွဲတွေဆက်တိုက်ဖြစ်နေချင်းဒူတော်များများကအရင်အမျိုးသားလူမျိုးရေးအကြီးအကဲဇော်ယော်ကန်းရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့စောင့်ကြည့်နေချင်းမှာအဲ့ဒီ၃ရက်ကြာအစည်းအဝေးကိုပေကျင်းမြို့မှာကျင်းပမှာဖြစ်ပါတယ်။တခြားအဆင့်မြင့်အရာရှိတွေလိုပါပဲဇာဝကိုပါတီရဲ့စီကံထိန်းသိမ်းရေးကော်မတီကနေစစ်ဆေးနေတာပါ။ရာဇဝမှုစုံစမ်းစစ်ဆေးသူတွေကစစ်ဆေးနေတာမျိုးမဟုတ်ပါဘူး။ဒါဟာတရုတ်နိုင်ငံအတွင်းကအခြေအနေအမှန်ပဲလို့ဥပဒေပညာရှင်ဟီဂျီယာဟုံကပြောပါတယ
်။ပါတီစီကံထိန်းသိမ်းရေးကော်မရှင်အရာရှိတွေကအာဏာပိုရှိပါတယ်။အဲ့တော့စုံစမ်းစစ်ဆေးတဲ့နေရာမှာပို့ပြီးတော့ထိရောက်တာပေါ့။ဒါပေမဲ့သူတို့လုပ်နေတာဥပဒေဘောင်အပြင်ဘက်ကတော့သူတို့ကကျွန်တော်တို့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဥပဒေရရာဇဝတ်မှုစုံစမ်းဖော်ထုတ်သူတွေမဟုတ်ကြပါဘူး
။အကျင့်ပြချစားမှုတွေကိုထိထိရရဖော်ထုတ်နိုင်အောင်နိုင်ငံတော်စုံစမ်းစစ်ဆေးရေးအဖွဲ့ဝင်တွေကိုအခုအကျင့်ပမဲ့အစည်းအဝေးကနေလုတ်ပိုင်ခွင့်နဲ့အာဏာတွေပိုးပြီးတော့ပေးလိုက်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်။ဒ ီအစည်းအဝေးကြီးဟာတရုတ်နိုင်ငံရဲ့တပါတီစနစ်ကိုပုံမှန်ထိရောက်ကောင်းမွန်လာအောင်ရည်ရွယ်ဆောင်ရွက်တာဖြစ်တယ်လို့အစိုးရမီဒီယာတွေမှာဖော်ပြပါတယ်။ဒါဟာပေကျင်းမြို့တော်ကပြည်သူတွေမြင်တွေ့နေတာလည်းဖြစ်တယ်လို့ဆိုပါတယ်
။主要是一是公平，二还是有一些就是
ပထမချက်ကတရားမျှတရမယ်။ဒုတိယချက်ကတော့လူမှုရေးတည်ငြိမ်မှုရှိရမယ်လို့ပေကျင်းမှာနေထိုင်သူလီယူကပြောဆိုသွားတာပါ။ဇီယောင်ကလည်း
大家都是在一种就是比较虚
အကျင့်ပြချစားမှုတက်ဖြစ်ရေးဆိုတာအိမ်မက်တစ်ခုလိုလူတွေကထင်ကြပါတယ်ဥပဒေဆိုတာကြောက်ရမှုကင်းကင်းနဲ့နေထိုင်မှုအာမခံချက်ပေးတဲ့ရာလို့ကျွန်မကထင်တာပါပဲဒါမှသာလူတွေမှာအနာကမျှော်လင့်ချက်ရှိနိုင်ပါလေလို့ပြောသွားတာပါဆမ်ကတော့
是个长过程然后希望能
တရားဥပဒေတွေပိုးပြီးတော့ကောင်းမွန်လာဖို့ဆိုတာအချိန်ယူရမှာပါတစ်ဆင့်ချင်းနည်းနည်းချင်းလုပ်လို့ရလိမ့်မယ်လို့ကျွန်မထင်ပါတယ်တခြားတိုင်းပြည်တွေကနေအောင်အောင်မြင်မြင်ပြောင်းလဲလာတဲ့အတွေ့အကြုံကိုလေ့လာနိုင်လိမ့်မယ်လို့မျှော်လင့်တာပဲဆိုပြီးတော့ပြောသွားတာဖြစ်ပါတယ်။ဒီအစည်းအဝေးမှာမြို့နယ်တရားရုံးတွေရဲ့စီမံခန့်ခွဲမှုတွေကိုပြည်내အာဏာပိုင်တွေစီလွှဲပေးဖို့လဲပါလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဥပဒေပညာရှင်ဟီဂျီဟောင်းကပြောပါတယ်
။ Money from the local government they are appointed
ခြေကံအဖြစ်ဒေသတရားရုံးတွေကိုဒေသရဲ့ပါတီခေါင်းဆောင်တွေကထိန်းချုပ်ထားကြပါတယ်။ဘာဖြစ်လို့လဲဆိုတော့သူတို့ရဲ့လစာတွေကဒေသအစိုးရစီကနေရကြလို့ပါပါတီခေါင်းဆောင်တွေကအလို့ရှင်ဖြစ်နေပါတယ်။ဒါကြောင့်လွတ်လပ်စွာတရားစီရင်မှုမှာဒေသခေါင်းဆောင်တွေကဝင်ဆွတ်နေပါတယ
်။ဒီပြုပြင်ပြောင်းလဲမှုတွေကိုအစည်းအဝေးကနေအတီးပြုတ်လိုက်နိုင်တယ်လို့သူကပြောပါတယ်။ရက်လက်ကိုတွေ့ဖို့ကတော့တစ်နှစ်ကနေနှစ်နှစ်အထိအချိန်ယူဆောင်ရလိမ့်မယ်လို့လည်းသူကပြောဆိုပါတယ်ခင်ဗျာ
။ဦးဆန်မိုးရဲ့တင်ပြချက်ပါခင်ဗျာ။အခုတခါတော့ကမ္ဘာစီးပွားရေးကိုလှုပ်ခတ်လေးရှိတဲ့ရေနံစေးနဲ့ပတ်သက်ပြီးပြောပြချင်ပါတယ်။ကမ္ဘာရေနံစေးတွေအရန်ထိုးကျသွားပြီးကမ္ဘာဘဏ်ရဲ့လေလာမှုစစ်တမ်းအသစ်တစ်ခုမှာတော့ဒီလိုဈေးကျတာဟာတစ်နှစ်ကနေဒီထက်ပိုပြီးကျနိုင်တယ်လို့သုံးသပ်နေပါတယ်ဒီလိုဈေးကျတဲ့အတွက်ကုန်ကျစရိတ်နည်းသွားပြီးစီးပွားရေးတိုးတက်ဖို့အထောက်အကူဖြစ်စေနိုင်ပါတယ်ဒါပေမဲ့အခြားအရေးကြီးတဲ့စွမ်းအင်ကဏ္ဍတွေမှာရင်းနှီးမြှုပ်နှံမှုနည်းသွားပြီးနိုင်ငံရေးမတည်ငြိမ်မှုတွေတိုးလာနိုင်တယ်လို့လေလာသူတို့ကသုံးသပ်ထားတာကိုတော့ VOA သတင်းတော့ Jim Render သတင်းပေးပို့ထားတာကိုကိုငိမ့်ညံ့ကတင်ပြပါမယ်
ရေနံပို့ထုတ်နိုင်တဲ့နည်းပညာအသေးကြောင့် American ရေနံထုတ်လုပ်မှုတိုးတက်လာပြီးကမ္ဘာရေနံဈေးကွက်မှာရေနံတွေများနေတယ်လို့ Lesseler Tagdo ကစီးပွားရေးနဲ့နိုင်ငံရေးလေးလာသူ Edward Dzensky က Skype ကတဆင့်ပြောပါဗျာ
Transforming the world energy market and also playing a consequential
ကမ္ဘာစွန့်ဈေးကွက်ကိုပြောင်းလဲစေပြီးတော့ပထဝီဝင်နိုင်ငံရေးကိုလည်းကျိုးသက်ရောက်စေပါတယ
်အခုလိုရေနံထုတ်လုပ်မှုများနေတဲ့အချိန်မှာအာရှနဲ့ဥရောပကစီးပွားရေးတိုးတက်မှုနှေးကွေးနေတဲ့အတွက်စွန့်ရင်လိုအပ်မှု short ချတဲ့အချိန်နဲ့တိုက်ဆိုင်နေတာပါဒီတိုက်ဆိုင်မှုကရေနံဈေးကိုကျစေပါတယ်။ဓာတ်ဆီဈေးကျပြီးအစားအသောက်နဲ့အခြားဝင်ဆောင်မှုတွေကိုပိုဝင်နိုင်တဲ့အတွက်နိုင်ငံတော်တော်များများရဲ့စီးပွားရေးကိုတိုးတက်စေပါတယ်။ဒါပေမဲ့ဈေးကျနေတဲ့အတွက်ရေနံတင်ပို့တဲ့နိုင်ငံတွေဖြစ်တဲ့ Saudi Arabia, Iran နဲ့ Russia လိုနိုင်ငံတွေရဲ့စီးပွားရေးနဲ့နိုင်ငံရေးအင်အားကိုတော့အားနည်းစေပါတယ်။ Ukraine အရေးမှာပါဝင်ပတ်သက်တဲ့ Russia ဟာစီးပွားရေးပိတ်ဆို့မှုတွေကိုခံနေရပြီးဖြစ်ပါတယ်။ရုရှားသမ္မတ Vladimir Putin အတွက်အာဏာကိုဆက်လက်ဆုပ်ကိုင်ထားဖို့ခက်ခဲမယ်လို့ Strategic Energy and Economic Research ကလေ့လာသူ Michael Lynch က Skype ကတဆင့်ပြောပါတယ
် Longer term I think the
ဒီမှာတော့စီးပွားရေးပိတ်ဆို့မှုနဲ့ရေနံစည်းကြတာတွေကသူ့ကိုဖိအားတွေတိုးစေမှာပ
ါရေနံထုတ်လုပ်မှုတိုးလာရတဲ့အကြောင်းက fracking လို့ခေါ်တဲ့ကုန်ကျစရိတ်မြင့်တဲ့နည်းပညာကိုသုံးထားပြီးအခြားနည်းနဲ့တူးလို့မရတဲ့ရေနံတွေကိုထုတ်နိုင်လို့ပါအဲ့ဒီနည်းနဲ့ထုတ်ရင်ရေနံတစ်စီကိုဒေါ်လာ50ကနေ80အထိကုန်ကျပါတယ်အခုလိုရေနံဈေးကျပြီးကုန်ကျစရိတ်များနေရင်အဲ့ဒီနည်းလမ်းကမမြတ်နိုင်ပါဘူးလို့ Standard & Poor's ကလေ့လာသူ Peter Ribby ကပြောပါတယ်
The US production could start to fall
ကုန်ကျစရိတ်မကာမီတဲ့အထိရေနံဈေးကျရင် American ရေနံထုတ်လုပ်မှုကျသွားနိုင်ပြီးရေနံဆက်တူးတော့မှာမဟုတ်ပါဘူး
အခုလိုရေနံဈေးကျနေမယ်ဆိုရင်အခြားပြည်ဖြိုးမြဲစွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုငွေကြေးရှာရခတ်သွားနိုင်ပါတယ်။တချို့တွေကဓာတ်ဆီဈေးတက်တာတဲ့ခေတ်ကိုရောက်နေတာဖြစ်နိုင်တယ်လို့တချို့တွေကတော့ကမ္ဘာစီးပွားရေးနဲ့ငွေကြေးဈေးကွက်အပြောင်းအလဲတွေကြောင့်ရေနံဈေးအတက်အကျကျန်းမယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကိုငင်းညာပြောပြသွားတာပါ။ VOA ထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တိတိချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်ဒေတာအမှတ်855လို့လိပ်စာတက်ပြီးရေးသားပေးပို့နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မမဆန်တော်ကြီးည9နိုင်ခွဲရှိပါပြီ VOA ရဲ့ဗုဒ္ဓနေ့ညပဲအစီအစဉ်တွေကိုည10နိုင်အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9329လိုင်းနိုမီတာ51 kHz 1555တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့မြန်မာမီဒီယာမြင်ကွင်းအားကစားကဏ္ဍနဲ့အတူဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်တင်ဆက်တဲ့အခါမှာတော့
ပြည်သူကရွေးကောက်တင်မြောက်ပါတယ်ဆိုတော့လေဒီပြည်သူရဲ့အမှန်ပြည်သူဆန္ဒကိုဘယ်လောက်ဖော်ထုတ်မလဲဒီခုနောက်တစ်ခုကကျွန်တ
ော်မကြခင်နားဆင်ရတော့မှာပါခင်ဗျာအခုတော့မြန်မာမီဒီယာမြင်ကွင်းအစီအစဉ်အလှည့်ရောက်ပါပြီဒီတစ်ပတ်မြန်မာမီဒီယာမြင်ကွင်းမှာ U90 မြန်မာဘောလုံးအသင်းအကြောင်းမြန်မာသတင်းသမားတွေကိုထောင်နှံချမှတ်လိုက်တဲ့သတင်းနဲ့အလွတ်သတင်းနောက်ကိုပါကြီးပျောက်ဆုံးနေတာကြောင့်သတင်းသမားတွေရတဲ့မအေးဖြစ်နေရတဲ့အကြောင်းတွေကိုစူးစီးထားတဲ့အပြင်သာသနာရေးဝန်ကြီးဦးစန်းစင်ကိုထောင်နှံ73နှစ်အပြည့်ပေးလိုက်တဲ့အကြောင်းတွေလည်းပါဝင်ပါတယ်။မတ်အင်ခိုင်ဦးကရေးသားပြီးဦးစန်းမိုးဝေကကူညီတင်ဆက်ထားတာပ
ါ။ကုဒ္ဒပမြန်မာမီဒီယာမြင်ကွင်းမှာမြင်တွေ့နေရတဲ့အကြောင်းအရာတွေကတော့ဝန်တာစရာ၊ဂုံယူအပ်တစရာ၊စိတ်ပျက်စရာ၊အာရုံပေါ်ရာစသဖြင့်ရောပြွန့်လို့နေပါတယ်။ဝန်တာဂုံယူစရာကတော့အသက်19နှစ်အောက်အာရှချန်ပီယံဘောလုံးပြိုင်ပွဲမှာမြန်မာအသင်းက UAE အသင်းကိုအနိုင်ရပြီးတော့ဆီမီဖိုင်နယ်တက်ခဲ့ပြီးနောက်လူငယ်ကမ္ဘာဖလားခြေစစ်ပွဲအောင်မြင်သွားတဲ့သတင်းကြောင့်မြန်မာဘောလုံးပရိသတ်တွေဝမ်တာအတက်ဖြစ်နေကြတဲ့သတင်းမှာဝမ်တာစရာနောက်သတင်းတစ်ခုကတော့ဝမ်ပောင်ကုမ္ပဏီကတရုတ်နိုင်ငံသား2ယောက်ကိုဖမ်းဆီးထိန်းသိမ်းမှုမှာပါဝင်နေဆိုပြီးတော့တရားစွဲခံထားရတဲ့ဘက္ကတကျောင်းသူမတ်ဖြူနှင်းထွေးကိုတရားရှင်ပြန်ပြီးတော့လွှတ်ပေးလိုက်တဲ့သတင်းပဲဖြစ်ပါတယ်အခြားတစ်ဖက်မှာစိတ်ပျက်စရာသတင်းတွေကတော့သတင်းသမား2ဦးနဲ့ဂျာနယ်တက်ပိုင်ရှင်2ဦးကိုအမြင့်ဆုံးပြစ်ဒဏ်ချမှတ်လိုက်တဲ့သတင်းနဲ့အရင်၃ရောင်ချေကျောင်းသားအဖွဲ့ဝင်နေဆက်မှာနှစ်အတော်ကြာနေထိုင်ခဲ့ပြီးပြည်တွင်းကိုပြန်လည်ဝင်ရောက်လာသူကိုပါကြီးကို DKBA နဲ့ပြစ်ခတ်မှုတွေဖြစ်တဲ့ကြံမြောမျိုးနယ်နားမှာစစ်တပ်ကဖမ်းဆီးထားတဲ့သတင်းတွေပဲဖြစ်ပါတယ်။ကိုပါကြီးဟာအလွတ်သတင်းတောက်တယောက်ဖြစ်တယ်လို့တချို့ကပြောဆိုကြပြီးမွန်ပြည်နယ်ကသတင်းသမားတချို့ကသူ့ကိုဖမ်းဆီးထားတဲ့ကိစ္စနဲ့ပတ်သက်လို့ပြည်နယ်အစိုးရအဖွဲ့ကိုတွားရောက်မေးမြန်းတာတွေလုပ်ခဲ့ကြပါတယ်။သတင်းမီဒီယာတွေကိုအတိုင်းအတာတစ်ခုထိသတင်းလွတ်လပ်ခွင့်ရလာပြီလို့မှတ်ယူနေကြတဲ့အခုလိုကာလမှာအလွတ်သတင်းတောက်တယောက်ဖြစ်တဲ့ကိုပါကြီးကိုဘယ်နေရာမှာချုပ်ထားသလဲဘယ်လိုပုံမှန်နဲ့ဖမ်းဆီးထားတာလဲဆိုတာတွေကိုစုံစမ်းလို့မရဖြစ်နေပါဗါးအခုချိန်ထိကတော့ဘယ်သတင်းဌာနကမှကိုပါကြီးကိုသတင်းယူဖို့ဆေးလွတ်ထားတဲ့အကြောင်းထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးသူဟာအောင်ကြီးဆိုတဲ့နာမည်နဲ့ပြည်တွင်းတုတ်ဂျာနယ်တွေမှာသတင်းရေးသားနေသူဖြစ်တယ်လို့မိသားစုကပြောပါတယ်ဘာပဲဖြစ်ဖြစ်အခုဖြစ်ရကြောင်းလက်နက်ကင်ပြိပခဖြစ်နေတဲ့နေရာတွေကိုသွားပြီးတော့သတင်းဓာတ်ပုံရိုက်တာသတင်းအချက်လက်မင်းမြန်စုံစမ်းတာတွေလုပ်နေကြတဲ့ပြည်တွင်းသတင်းတော်တချို့မှာစိုးရိမ်မှုတွေရှိလာကြောင်းမွန်ပြည်နယ်ကနေသတင်းတော်တယောက်ကအခုလိုပြောပါတယ
်ကျွန်တော်သိရတာကတော့စိုးရဘက်ကလည်းတပ်ဘက်ကလည်းသတင်းတစ်ခုမှထုတ်ပြန်ခြင်းတော့မရှိဘူးနောက်ပြီးတော့ကြားရတာကတော့သူ့မှာပါလာတဲ့ဟို DKB နာမည်တွေအစိုးရတပ်ရဲ့အင်အား DKB အင်အားဆိုတဲ့ဒီလိုနှုတ်မှတ်တာတဲ့စာဦးစာရွက်လေးပါခဲ့တာတွေ့တယ်ဆိုပြီးတော့ဖန်တာပေါ့နော်သတင်းတော်တွေအတွက်ဆိုလဲအန်ဒီရစီလာနိုင်တယ်လို့ဒါထင်မြင်တာပေါ့ဘာဖြစ်လို့လဲဆိုတော့သတင်းတော်တွေအဓိကနှုတ်နဲ့ပဲသွားရတာဆိုတော့ဒီလိုမျိုးလက်နက်ကိုင်အဖွဲ့တွေရဲ့ဟိုသတင်းယူတဲ့ခါကျရင်နှစ်ဖက်ရဲ့မှတ်တမ်းဆိုတာစိတ်မှာပဲဒီလိုမှတ်တမ်းတစ်ခုတန်တရားအနေနဲ့ဖမ်းမယ်ဆိုရင်တော့သတင်းတော်တွေအတွက်လဲစိုးရိမ်မှုတစ်ခုတော့ဖြစ်လာမှာပ
ါဒါနဲ့တစ်ဆက်တည်းဆိုသလိုပြောရမယ်ဆိုရင်တော့ဘိုင်းမွန်းတန်ဒီသတင်းဂျာနယ်လိုက်ပိုင်ရှင်တဲ့သတင်းသမားစုစုပေါင်း5ဦးကိုဗဘဲတန်းတရားရုံးကနေထောင်နဲ့နေချမှတ်လိုက်တဲ့သတင်းကိုတင်ပြသွားပါမယ်။သတင်းမီဒီယာဥပဒေအသက်ဝင်နေပြီလို့ဆိုတဲ့အချိန်သတင်းမီဒီယာနဲ့တခြားမန်နိုင်၃ရက်တွဲဆုံပွဲအကူလာဆန်းကပဲလုပ်ပြီးချိန်မှာသတင်းမီဒီယာကသတင်းသမား၃ဦးနဲ့အဲ့ဒီဂျာနယ်တိုက်ပိုင်ရှင်2ဦးကိုထောင်နဲ့2နှစ်စီချမှတ်လိုက်တဲ့ကိစ္စကမြမသတင်းမီဒီယာလောကအတွက်အံ့အားသင့်စရာဖြစ်နေပါတယ်။တရားရေးမန်နိုင်အုပ်ချုပ်ရေးမန်နိုင်ဥပဒေပြုမန်နိုင်တွေနဲ့မီဒီယာကြားမှာနားလည်မှုတစ်ခုရရှိဖို့ဆွေးနွေးပြောဆိုတာတွေကနေအပြူသဘောဆောင်တဲ့ရလဒ်တွေရလာနေတယ်လို့ရေးသားဖော်ပြနေကြစင်မှာအခုလိုထောင်နှံနေချမှတ်ခံလိုက်ရတာကြောင့်
သတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အကောင့်ဘက်ကရှုမြင်တာတွေရောပါလာစေပါတယ်။သတင်းသမားတွေကိုဆွဲဆိုထားတဲ့နိုင်ငံတော်ညင်ဝစ်ပြည်ပြားရေးကိုထိခိုက်စေတယ်ဆိုတဲ့ပုံမှန်ဟာပြစ်မှုဆိုင်ရာဥပဒေဖြစ်နေပြီးတော့ဘာကြောင့်သတင်းမီဒီယာဥပဒေနဲ့အရေးမယူတာလဲဆိုတာကိုမေးခွန်းထုတ်စီရာဖြစ်နေတယ်လို့အမှုမှတရားခံပြတက်တဲ့ဖြစ်ထွက်ဆိုခဲ့သူတဦးဖြစ်တဲ့သတင်းတောက်မတ်ရွှေမုံကအခုလိုပြောပါတယ်။
အင်းသမားတွေကိုတဲ့ပြစ်မှုကျူးလွန်လို့ရှိရင်လည်းဒီဥပဒေကရေးယူမယ်ဆိုတော့ဒါအဲ့ဒီပုံမှန်နဲ့ရေးမဆိုတော့ကျွန်တော်တို့ဘက်ကလည်းပြန်ပြီးတော့သူကြည့်ခဲ့တာတော့သတင်းသမားတွေမှာမီဒီယာကျုံ့ဝင်လက်ရှိရပေါ့နော်သတင်းမီဒီယာဥပဒေလည်းပေါ်ထွက်နေတယ်ဒီမီဒီယာဥပဒေဆိုတာလည်းဒီသမရကိုယ်တိုင်ဒီလက်မှတ်ထိုးပြီးထားခဲ့တဲ့ဥပဒေဖြစ်တဲ့အတွက်ပေါ့နော်မီဒီယာသမားတွေကိုဖန်ဆီးထောက်တကယ်မယ်ဆိုလို့ရှိရင်တော့အခုကသတင်းချန်နယ်တစ်ခုမှာသတင်းသမားတွေရဲ့ပုံမှန်ဖြစ်စဉ်အရဆိုလို့ရှိရင်တော့ပေါ့နော်ဒါကအော်တရေတခုအမားလို့ရှိရင်နောက်တစ်နေ့မှာပြန်ပြီးတော့အမားပြင်ဆင်ချက်ဖြည့်သူပေးရတယ်ပြန်ပြန်ပြီးတော့ထည့်ပေးရတယ်နောက်ပြီးသွားလို့ရှိရင်မီဒီယာသမားတွေမှာဒီလိုအခုဖြစ်တဲ့ဖြစ်စဉ်နဲ့ပဲအချိန်ပြောပြမယ်ဆိုလို့ရှိရင်တော့ပေါ့ဒီဟာကပေါ့နော်သတင်းမီဒီယာအမားတရေတခုရေးရတယ်ဖြစ်တဲ့ပြဿနာဖြစ်တဲ့သတင်းမီဒီယာရှင်းဝင်ရှိတဲ့အတွက်သတင်းမီဒီယာဥပဒေနဲ့တာအရေးယူရလောကန်တယ်ဆိုတဲ့အကြောင်းကိုလည်းရှင်းပြခဲ့တယ
်သတင်းမီဒီယာသမားတွေဖန်ဆီးခံရထောင်ချခံရတဲ့အကြောင်းတွေတင်ပြပြီးတဲ့နောက်မှာတခြားထင်ရှားတဲ့သတင်းကတော့သာသနာရေးဝန်ကြီးဟောင်းဦးစန်းစင်ကိုထောင်နှံ73နှစ်နဲ့ဒဏ်ငွေတသိန်းချမှတ်လိုက်တဲ့တွင်အဲ့ဒီလိုပြစ်ဒဏ်မချမှတ်ခင်နှစ်ရက်အလိုမှာလွှတ်တော်နာရီကသူရဦးရွှေမန်းကဦးစန်းစင်ရဲ့အမှုကိုတက်ညာစွာစဉ်းစားဖို့တောင်းလာပေးပို့ခဲ့တဲ့တွင်တွေကလည်းအခုတစ်ပတ်တွင်မီဒီယာတွေရဲ့မျက်နှာဖုံးတွေမှာဖော်ပြနေခဲ့ကြတာကိုတင်ပြရင်းအခုတစ်ပတ်မြန်မာမီဒီယာမြင်ကွင်းကိုအဆုံးသတ်လိုက်ရပါတယ
်မအင်ခံဦးရေးသားပြီးဦးစံမိုးရေးတင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်အစီအစဉ်ပါတောင်းရရှင်များခင်ဗျာ2015အထွေထွေရွေးကောက်ပွဲကိုနောက်နှစ်နိုဝင်ဘာလလောက်မှာကျင်းပမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်ဒီကြေညာချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကကြိုဆိုတယ်လို့သိရပါတယ်လက်ရှိဖွဲ့စည်းပုံကိုမပြင်ဆင်ဘဲရွေးကောက်ပွဲကျင်းပလာမယ်ဆိုရင်ရောအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ခံပါလားဝင်ရောက်ရှင်ပြိုင်မလားဆိုတာတွေကို NLD ပြောခွင့်ရပုဂ္ဂိုလ်လည်းဖြစ်ဗဟုအလို့မှုဆောင်အဖွဲ့ဝင်လည်းဖြစ်သူဦးဝင်းမြင့်နဲ့ဦးကျော်စန်းသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်နိုင်ပါပြီ
။ရေကောက်ပွဲကော်မရှင်ကနေပြီးတော့2015ရေကောက်ပွဲကိုနိုဝင်ဘာလအတွင်းမှာကျင်းပဖြစ်မယ်ဆိုတဲ့ကြေညာချက်ထွက်လာပါတယ်။အဲဒီကြေညာချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကျူးစွာတော့ပြောထားတာကျွန်တော်ကြားပြီးပါပြီအဲ့ဒီစာကိုဦးဝင်းမြင့်ဆက်ပြောတာကျွန်တော်ကြားချင်ပါတယ်ခင်ဗျာအ
ဲကျူစုတယ်လို့ပြောထားတာကျွန်တော်မသိဘူးဘယ်လိုပြောထားပါလဲ
ဦးထွန်းထွန်းအစံနဲ့ကျွန်တော်ဆက်တယ်ဟုတ်ကဲ့
ကျွန်တော်ကဒီလိုတော့ဥပဒေတိုင်းနဲ့ကျွန်တော်ပြောမယ်လေဖွဲ့စည်းပုံအခြေခံဥပဒေရာရေကောက်ဘောက9နှစ်တချိန်ချင်းပါမယ်လေဒါကတော့ဖွဲ့စည်းပုံအခြေခံဥပဒေရာပြည်ရတဲ့အခွင့်အရေးပဲဒီလိုပဲအစိုးရအဖွဲ့အကြောင်းလဲရလဲဒီနိုင်တဲ့ရေကောက်ဘောက်ရလက်ကမှမူတည်ပြီးတော့အကြောင်းလဲရတာ9နှစ်တချိန်ရှိတာပဲအဲ့ဒါကိုနောက်တစ်ခုကကျွန်တော်တို့က90ကိုရွေးကောက်ဖို့ပဲကြည်ကြည်2010ရွေးကောက်ဖို့ပဲကြည်ကြည်2012ရွေးကောက်ဖို့ပဲကြည်ကြည်ဟာလာငင်းငင်းကြီးရမှာငင်းငင်းကြီးချစ်စင်နေရှိမှာရွေးကောက်ပဲလောက်ရတာမှမဟုတ်ပဲဟာလာငင်းငင်းကြီးဟိုကတော့ရဖို့ကတော့ကျွန်တော်တို့လည်းလိုလားတာပဲအတိအကျလိုအပ်တာပေါ့ဒါကတော့ကျွန်တော်တို့လိုလားပြုတ်ပေါ်ရွေးကောက်ဖို့ချစ်စင်ကတော့သူ့တတ်မှတ်ချက်နဲ့ဥရင်းနဲ့အညီပဲဆက်သွားရမှာပဲလी
ဟုတ်ကဲ့ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကိုတခွန်းနဲ့ပြောမယ်ဆိုရင်ကျူစွရဲလို့ပြောနိုင်ပါလားခင်ဗျာ
ဟုတ်ပါတယ
်ဆိုတော့ရွေးကောက်ပွဲကတော့လုဖြစ်မယ်သို့တော်လည်းပဲဒီရွေးကောက်ပွဲဟာစောစောကပြောခဲ့တဲ့အခြေအနေတွေကိုကြည့်ပြီးတော့ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကို၌ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာမရှိဘူးဆိုပြီးတော့လူတွေကန့်ကွက်နေကြတာရှိပါတယ်အဲ့ဒီကိစ္စတွေကောမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရဆိုင်နိုင်မလား
အဲအဲ့ဒါကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတော်မူတည်ပြီးတော့မှခုနကလိုလွတ်လပ်ပြီးတရားနာတာမှုရှိလားမရှိလားပေါ့ပေါ့မယ်လေအခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကလွတ်ပြည်တော်စုလွတ်တော်တော်မှအစဉ်အလာမတင်သေးဘူးလေနောက်တစ်ခါအဲ့မှာပြောလို့တော့မှလည်းဆွေးနွေးပြီးတော့ဆုံးဖြတ်တယ်ပြီးတော့ဟလာပြင်ဆင်တာတွေကမပေါ်သေးဘူးဒီအဲ့ဒါဒီကြည့်ပြီးတော့မှဘလောက်လွတ်လပ်ပြီးဘလောက်တရားနာတာမှုရှိတယ်ကတော့ပေါ်မှာပေါ့အဲ့မှာဒါပြောလို့ရမယ်အခုကတော့ဒီပေါ်ကြီးပေါ်ကျင်အောင်ဥပဒေပြင်ဆင်ရေးဟိုပေါ့ဟိုပေါ့ကျွန်တော်တို့ကဒီမတင်သေးတယ်နဲ့လက်ရှိဥပဒေရကူကဘယ်လိုပဲဖြစ်ဖြစ်9နှစ်ပြည့်လို့ရှိရင်ဒီရွေးကောက်ပွဲကတတန်းကလွတ်တော်တတန်း9နှစ်ဆိုတာတတန်း9နှစ်ပြည့်ခါတော့ရွေးကောက်ပွဲကတော့ပုံမှန်ကျင်းပနေရမှာပဲဒါကဥပဒေအချက်ကိုကျွန်တော်ကပြောတာ
ဆိုတော့ရွေးကောက်ပွဲတော့ကျင်းပမယ်ဆိုတော့အဲ့ဒါမပြင်းဘဲနဲ့အခုကြေညာချက်အတိုင်းကျင်းပဖြစ်မယ်ဆိုရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆက်လက်ကြိုးဆိုထောက်ခံမှာလားခင်ဗျာ
ဒါကတော့ကျွန်တော်တို့ကဒီလိုလေအဲ့ဒီပြင်နာမပြင်နာကတပိုင်းကိုခုနကကျွန်တော်ပြောတာကဥပဒေကပေးထားတဲ့အပိုင်းကိုပြောတာဥပဒေကတော့ဒါကတော့ရွေးကောက်ပွဲက၅နှစ်တကြိမ်ကျင်းပမှာပဲဒါကိုပြောတာကျွန်တော်တို့ဒီဖွဲ့စည်းပုံပြင်နာမပြင်နာနဲ့ကိုကျွန်တော်ပြောနေတာမဟုတ်ပြင်နာမပြင်နာပေါ်မှာတပိုင်းအာဘလောက်ပြင်မယ်ဘလောက်မပြင်ဘလောက်ဟလာလူလန်သူရှိမယ်ဘလောက်တရားမျှတမှုရှိမယ်ဟလာဘလောက်ဒီဒီမိုကရေစီကျင့်စဉ်တွေပါမယ်ဒါအဲ့ဒီပြင်ပြီးအဲ့ဒီကိုဆွေးနွေးပြီးမှတပိုင်းဒါပြောလို့ရမယ်အခုကတော့ဒီပြင်ရင်းမပြင်ရင်းမှမပြည်သေးပဲနဲ့ဒီပေါ်မှာတော့ကျွန်တော်တို့ကဒါကြိုပြောလို့တော့မရသေးဘူးဒါမှမဟုတ်ကျွန်တော်ခုနဟိုဥကြဆန္ဒမေးတဲ့ကိုကကြိုးစိုးလားဆိုတော့ဥကြဆန္ဒမေးလို့ပါကျွန်တော်ပြောလိုက်တာဒါကကျွန်တော်တို့ကဥပဒေအရှိကိုပြောနေလားယူကော်ပဲဥပဒေအရှိကိုမချို့ကပြောနေတာဟိုဟိုငင်းငင်းရေးချစ်ချင်းရမှာယူကောက်ပဲလုပ်မယ်ဆိုလို့ဒါဟိုဒါနဲ့မဆိုင်ဘူးယူကောက်ပဲဥပဒေရောဖွဲ့စည်းပုံချင်းရောဥပဒေရောငါးနှစ်တန်းငါးနှစ်ပြည့်ရင်ယူကောက်ပဲကျင်းပရမှာပဲတခါကယူကောက်ပဲကျင်းပတယ်ဆိုတာလဲဒါလည်းပေါ့ပြောစုကော်မရှင်ရဲ့အမေဆုံးချက်ကအပြီးပတ်ပဲဒါတော့မို့ဒါကိုကျွန်တော်ဥပဒေကိုပြောတာ
ဟုတ်ကဲ့ရှင်းပါတယ်အဲ့တော့အခုယူကောက်ပဲဒီဥပဒေပြင်ဆင်ရေးအပိုင်းမှာကြည့်မယ်ဆိုရင်4-3-6ကိုပြင်ဖို့ပေါ့လေအဓိကကြတဲ့အချက်အဲ့ဒီအပြင်အဲ့ဒါထက်ပိုအရေးကြီးတာရွေးကောက်ပွဲနဲ့တရားဆက်ဆက်နေလို့ပြောမှာတော့59စာလုံးဖြစ်ပါတယ်အဲ့ဒီဒေါအောင်ဆန်းစုကြည်အနေနဲ့သမ္မတဖြစ်နိုင်တဲ့အလားအလာကိုကန့်သတ်ထားတဲ့အချက်လို့လူတိုင်းလူပင်းတိုင်းနားလည်ကြပါတယ်ဆိုတော့အဲ့ဒီအချက်ကိုပြင်ဆင်မဲ့အလားအလာကဘယ်လောက်တွေ့ရပါလဲခင်ဗျာ
အဲကျွန်တော်တို့ကတော့ကျွန်တော်ရက်တိကျေတော့တရားဝင်ကြေညာပြီးပြီလေဒီအဲ့ဒီအလားအလာဟိုက4-3-6ပဲဖြစ်ဖြစ်59စာလုံးပဲဖြစ်ဖြစ်အဲ့ဒီအလားအလာကဘလောက်ရှိမလဲဆိုတာကကျွန်တော်ပြောချင်တာကတော့ဟုတ်လားဒီလိုပေါ့ကျွန်တော်တို့ဒီကိုယ်စလဲတွေကပြည်သူလူထုကရွေးကောက်ပင်ရောက်ပါတယ်ဆိုတော့ကိုယ်စလဲတွေနောက်တစ်ခါပြည်သူလူထုကဒီမိုကရေစီလူလာနေတယ်ဒီမိုကရေစီလူကျင်တယ်လူခွေတွေလူကျင်တယ်အဲ့လိုဒီမိုကရေစီလူကျင်တဲ့လူခွေတွေလူကျင်တဲ့ကိုယ်ပြည်သူကရွေးကောက်ပင်ရောက်ပါတယ်ဆိုတော့ကိုယ်စလဲတွေပြည်သူရဲ့အတန်ပြည်သူဆန္ဒကိုဘလောက်ပေါ်ထုတ်မလဲဒီကူနောက်တစ်ခုကကျွန်တော်ဒီ88တောင်းရန်ရှင်ပြည်သူချောင်းသားကြောင်းတွေအသက်သွေးချေးပြီးခဲ့တဲ့အပေါ်မှာအခုဒီကိုယ်စလဲတွေကအဲ့ဒီလိုဆုံးဖြတ်ပြုမဲ့ကိုယ်စလဲတွေကဘလောက်တံမိုးထားမလဲသူရဲ့သူတို့ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေအဲ့လိုပဲကျွန်တော်ခံမလို့ပေါ့ဒီမျိုးကြီးချင်းနေပဲပြောလို့ရမယ
်ဟုတ်ကဲ့အဲ
့ဒီပေါ်မှာပဲမူတည်နေ
ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလိုလားထောက်ခံတဲ့ပြည်သူတွေအနေနဲ့သူတို့အနေနဲ့အမြင်ရှင်းမှမလားဒီရက်ဒီကြက်နဲ့ပတ်သက်ပြီးတော့သူတို့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲကျင်းပမဲ့ဟာကိုထောက်ခံလိုက်ပြီးဆိုရဲနားလည်မှုမျိုးဖြစ်သွားမလားအဲ့ဒီဟာကိုကျွန်တော်ပြောလို့တော့ပါဆိုတော့ပြည်သူတွေချင်းချင်းချင်းချင
်းဟုတ်ဘူးအဲ့ဒါကကျွန်တော်တို့ဆိုလိုချင်တာကရွေးကောက်ပွဲကျင်းပတာကိုကျွန်တော်တို့ကဒီဖွဲ့စည်းပုံပြင်နာမပြင်နာဘူးတပိုင်းပြောတာမဟုတ်ဘူးဖွဲ့စည်းပုံပြင်နာပြင်နာကတပိုင်းကျွန်တော်အခုနပြောချင်တာကရွေးကောက်ပွဲက၅နှစ်ပြည့်ကျင်းပရမယ်ဆိုတော့ဥပဒေအရှိကိုပြောတာဒါကိုပြောတာဒီဟိုနဲ့ပေါ်ပေါ်စီဟိုပြင်ပေးကြည့်မပြင်ပေးချင်းပြင်ပြင်မပြင်ပြင်ဝင်မယ်မဝင်ဘူးဒါကျွန်တော်ပြောနေတာမဟုတ်ဘူးအဲဒါချင်းချင်းလေးပဲကျွန်တော်တို့အခုပြောနေတာဝင်မယ်ပြင်ပြင်မပြင်ပြင်ဝင်မယ်မဝင်ဘူးကိုပြောနေတာဆက်ပြတ်မဟုတ်ဘူးရွေးကောက်ပွဲကော်မရှင်ကကြေညာတာကိုကြိုးစားတာပေါ်မှာကျွန်တော်တို့ဥပဒေအရှိကို၅နှစ်တကြိမ်ကျင်းပရမယ်ဆိုတော့ဒါကိုပြောနေတာ
ဟုတ်ကဲ့ရှင်းပါတယ်ဆိုတော့ဒါဟာဘယ်န
ဲ့မဆိုင်ဘူးကိုဘယ်နဲ့မဆိုင်ဘူ
းရွေးကောက်ပွဲဝင
်ပေါ်ဒီုံပြင်းရင်းမပြင်းရင်းပြင်းပြင်းပြင်းဝင်မယ်လို့ကျွန်တော်တို့အဲ့ဒီတော်ပေါ်လာပြောနေတာမဟုတ်ဘူ
းဟုတ်ကဲ့ရွေးကောက်ပွဲဝင်မယ်ဆို
တော့အဲ့ဒါလည်းဆွဲပြီးတော့ဆက်လို့တော့မရဘူ
းဟုတ်ကဲ့ရွေးကောက်ပွဲဝင်မယ်
ဆိုတော့ခင်ဗျားမေးတဲ့ကောကဒီဟိုကော်မရှင်ကဒီကျင်ညာတဲ့အပေါ်မှာကြိုးစိုးသလားမေးတဲ့အပေါ်မှာဥပဒေရှိကိုကျွန်တော်တို့ပြောတာဒါဟုတ်ပဲပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှင်းအောင်ပြောရရင်အဲ့တော့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတော့ဆုံးဖြတ်ချက်မဟုတ်ဘူးကော်မရှင်ရဲ့ကျင်ညာချက်ကိုဥပဒေရောင်းအောင်လက်ခံတယ်အဲ့ဒါကိုပဲပြောတာပေါ့ခင်ဗျာ
ဟုတ်တယ်အခုကော်မရှင်ကနေဗျာအခုမနှောနေမနေရပြောလိုက်တယ်ဗျာ CS တွေတွေ့တဲ့အခါကျတော့ဟုတ်လားအဲ့ဒီပေါ်မှာဒါဥပဒေနဲ့အညီပြောတာဖြစ်တယ်ဥပဒေနဲ့အညီဆိုတာပေါ်စီပုံအခြေခံဥပဒေနဲ့အညီရုပ်ောက်ွယ်ဥပဒေနဲ့အညီပြောတာဖြစ်တယ်ဘာလို့ဆို၅နှစ်တကြိမ်ကျင်းပရမယ
်ဟုတ်ကဲ့
ပေါ်စီပုံပြင်လဲဟာနဲ့ဆက်ပြီးတော့ဝင်မမွင်ကျွန်တော်မပြောဘူးဒီကိုခင်ဗျားမေးတဲ့ကောကော်မရှင်ကျင်ညာတဲ့ပေါ်မှာမေးလို့ကော်မရှင်ကျင်ညာတဲ့ပေါ်မှာပဲပြောတာ
ဟုတ်ပါတယ်ကောင်းရှင်ကျင်ညာတဲ့အတိုင်းရွေးကောက်ပွဲကျင်းပဖြစ်လာမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်မယ်မဝင်ဘူးဆိုတာလည်းမပြောနိုင်သေးဘူးပေါ့ခင်ဗျာ
သူကဒါကျွန်တော်တို့ပြောပြီးပြီလေအခုကဒီကော်မရှင်ကပြောတဲ့ကျင်ညာရဲ့ပုံမှာပဲကျွန်တော်တို့ကဒီဥပဒေအရှိကိုပြောတာဟိုကကျွန်တော်တို့ကဘလောက်ခုနပြောပြီးပြင်ရင်းနေပြင်ဘလောက်ရှိမယ်မရှိမယ်ဘာမှမကျွန်တော်မသိဘူးဘာမှမသိသေးတဲ့ပုံမှာလည်းဘာမှပြောကြမလို့ဒီအဲ့ဘာမှမသိသေးတဲ့ပုံမှာလည်းကျွန်တော်စီစီဆုံးမဲ့ချက်ဘာမှမရှိသေးဘူ
းဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲအတွက်ပြုတင်ပြင်ဆင်မှုကဘယ်လောက်စီထားပါလဲကို
ကျွန်တော်တို့ဂျာဗက်တုံကတော့ကျွန်တော်တို့လှုပ်ထားတာရှိတယ်လေဂျာဗက်တုံကတော့ကျွန်တော်တို့ဒီအောင်လိုက်ပွဲဝင်တွေပါလေဒီစာထွက်ပြီးဒီဒါပြင်းနဲ့အခုဂျာဗက်ကမရှိတော့ဘူးဆိုတော့ကျွန်တော်တို့ဒါကတော့ဟိုကျွန်တော်တို့ဘက်ကတော့ခွန်းင်းတော့လှုပ်ထားတာပေါ့နော်ဟိုနေပေါ့ငကိုတိုင်းတော့ဒါကတော့အမြဲပေါ့ကျွန်တော်တို့ကတော့ဘယ်လိုပြောမလဲဆိုအလက်တော်လှုပ်ထားတာပေါ့နော်ဟိုနှုံးနှုံးကြကြတော့ရှိနေတာပေါ့
ဟုတ်ကဲ့နောက်တစ်ခုမေးချင်တာဒီကိစ္စကိုလူတချို့ကပြောကြတယ်ကြီးလေးကြီးလို့ပြောတယ်အဲသမဒါရိုဒေါအောင်ဆန်းစုကြည်နောက်ပြီးတော့အဲလွတ်တော်ကြီးကဲနောက်ပြီးစစ်တပ်ကြီးကဲအဲလေးပွင့်ဆိုင်ဆွေးနွေးပြီးဖြေရှာသင့်တယ်ဆိုတဲ့ကိစ္စတရားလည်းရှိနေပါတယ်အဲဟာကဘယ်အထိခီးရောက်နေပါလဲခင်ဗျာ
ဘာမကြသေးဘူးလေဆရာတို့ပြီးရတယ်ဘာမှမမကြသေးပဲကျွန်တော်ဘက်ကတောင်းဆိုတာလေဒါကျွန်တော်တို့ကသူ့ကိုဆွေးနွေးဆိုတော့အခုမှတောင်းဆိုတာမဟုတ်ပါဘူးကျွန်တော်ရှိသေးရှိသေးတောင်းလျှောက်တောင်းဆိုလာတာပါ90ခုနဲ့နိုင်ပြီးကျွန်တော်တောင်းလျှောက်တောင်းဆိုလာတာအခုလည်းကျွန်တော်တောက်လျှောက်တောင်းဆိုတာကျွန်တော်ရက်ပြီးကျပဲမျိုးရက်ပြန်လဲတင်မြည်ပြုလို့ဆွေးနွေးဆိုတာကျွန်တော်တို့တောက်လျှောက်တောင်းဆိုတာကအဲဒါကကျွန်တော်တို့တောက်ဆိုတာကဒါပေမဲ့ဗေဒီခီးရောက်ပဲဆိုတာဘာပြောရမှမကြသေးဘူ
းကျွန်တော်မေးရတာကအဲ့လိုတွစ်ဆုံဆွေးနွေးမှုမျိုးဖြစ်လိုက်ရင်အခုရွေးကောက်ပွဲကိစ္စဖွဲ့စည်းပုံကိစ္စတို့ဘာလို့နဲ့ပတ်သက်ပြီးတော့လူတွေလည်းအမြင်ရှင်းသွားပြီးတော့ဘယ်လိုဖြစ်မယ်ဆိုတာသိလာနိုင်ရထင်လို့ပ
ါဟုတ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကအခုမှပြောလို့ဘာမှမကြသေးလို့လည်းမကြသေးတဲ့အခုကြောင့်တော့ပြောပြတာအခုဒီကျွန်တော်တို့အဲ့ဒီတောင်းလာတဲ့ဟာကိုကျွန်တော်တို့ကဒါအချိန်ကြီးပါဗျာကျွန်တော်တောက်လျှောက်ပြောနေပါသူ့ဆွေးနွေးမျိုးရပြန်နဲ့တင်ညာယူဆိုတာဒါအရင်နဲ့လည်းကျွန်တော်တို့တောင်းနေရပြင်နဲ့လည်းအခုဒီဘာမှမကြသေးပါဘူးဒီကိစ္စကတော့
ဟုတ်ကဲ့အ
ဲ့ကြောင့်မကြသေးဘူးကျွန်တော်မကြသေးကြောင်ပြောပြတာ
ဟုတ်ကဲ့နောက်ဆုံးကြိုတင်ခံမှန်းတဲ့မေးခွန်းတစ်ခုတော့မေးပြစေတကယ်လို့ဒီအခြေအနေတိုင်းသာရွေးကောက်ပွဲကျင်းပမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်းပြမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်အရေးအတွက်ရရှိမှုကိုဘယ်လိုဖြစ်လာနိုင်မလဲတွက်ပါလဲခင်ဗျာ
မဟုတ်လေကျွန်တော်တို့ကတော့ဒါကတော့ကြိုတင်ပြီးတော့ဘာတစ်ခုမှကြိုတင်ပြီးတော့ခံမှန်းပြီးတော့ကျွန်တော်တို့ကတော့ဘာမှမဖြစ်ဘူးအဲကျွန်တော်တို့ကလက်တွေ့ကြကြပဲလုပ်တယ်ဒီလက်တွေ့ကြကြလက်တွေ့ဖြစ်ရတဲ့ပုံမှာပဲကြည့်ပြီးတော့ကျွန်တော်တို့လှုပ်ရှားရှိတာကိုဖွဲ့ချုပ်ကလှုပ်သွားမှာပဲကြိုတင်ခံမှန်းပြီးတော့ကျွန်တော်တို့ဘာမှမဖြစ်တာဘူးဘလို့လာမယ်မှမသိတဲ့ဟာကိုကျွန်တော်တို့ကဘလို့ကဆုံးဖြတ်ထားမှာလဲ
အခုကနိုင်ငံတကာပညာရှင်တို့ချို့သုံးသက်သူတို့ချို့ကျွန်တော်အမိကြီးတဲ့ခါသူကမြန်မာနိုင်ငံရွေးကောက်ပွဲကိုနိုင်ငံတကာက2015ရွေးကောက်ပွဲကိုဖွဲ့စည်းပုံမပြင်းပဲအခုသူတို့သဘောကြအတိုင်းဆက်လက်ပြီးတော့2008အတိုင်းလုပ်မယ်ဆိုရင်နိုင်ငံတကာဘယ်လိုသဘောထားမလဲဆိုတာကျွန်တော်မေးကြည့်ပါတယ်အထူးသဖြင့် American ပြည်ထောင်စုကအစကျွန်တော်ရရှိတဲ့အဖြေကတော့ရွေးကောက်ပွဲမှာတရားမျှတတဲ့လွတ်လပ်ပြီးတော့ free and fair election ဖြစ်တယ်မဲရည်တွက်မှုတရားမျှတတယ်ဆိုရင်ဒါနဲ့ပဲတိုင်းတာမှာဖြစ်တယ်လို့ထင်တယ်ဆိုပြီးပညာရှင်တွေသုံးသပ်ကြပါတယ်ဖွဲ့စည်းပုံပြင်မဲ့မပြင်မဲ့ကိစ္စအဓိကထက်တွက်ကြလိမ့်မယ်မဟုတ်ဘူးလို့ဆိုပါတယ်အဲ့ဒီသဘောထားပေါ်မှာရော NLD ကဘယ်လိုလက်ခံထားပါလဲခင်ဗျာ
ဟုတ်လေအဲ့ဒါကျွန်တော်တို့ကလည်းဘာမှပြောထားတာမဟုတ်ဘူးလေကျွန်တော်တို့လည်းနာမည်ပတ်သက်လို့ကျွန်တော်တို့ဘာမှသူတို့နဲ့လည်းဆွေးနွေးရတာမရှိဘူးလေအဲ့တော့ကျွန်တော်တို့ဆိုလို့ကျင်နာကတော့ဒီဟိုဒီနေ့ပေါ့ဘယ်လောက်ဒီလွတ်လပ်ပြီးတရားနာရွေးကောက်ပွဲဖြစ်မလဲနောက်တစ်ခုကဘယ်လောက်ဒီဦးစီးနည်းလမ်းကျမလဲဒါတွေပဲကျွန်တော်တို့ကြည့်ရမှာပဲလေအဲနောက်တစ်ခုဘာလို့လဲဆိုတော့ဒီဦးစီးနည်းလမ်းမကျဘဲနဲ့လွတ်လပ်ပြီးတရားနာမှုမရှိဘဲနဲ့ဆိုတာကအဲ့ဒီရွေးကောက်ပွဲလေးတနေတဲ့ကိုကြည့်လို့ရမှာမဟုတ်ပဲရွေးကောက်ပွဲမတိုင်ခင်ဖြစ်ရတဲ့ရွေးကောက်ပွဲမတိုင်ခင်ကျူးလင်းကြတာနဲ့ဟလာဒီဥပဒေတွေနှုတ်တွေရှိမယ်ဘာသာကယူကောက်ပွဲနေ့မှာဖြစ်တာတွေရှိမယ်ပြီးယူကောက်ပွဲပြီးသွားတဲ့မှာခုံခွဲတွေရဲ့ဆိုးပြတ်မှုဆိုးပြတ်မှုတွေရှိမယ်ဒါတွေအကုန်လုံးကျွန်တော်တို့လေ့လာကြည့်ပြီးမှဒါကတော့ကျွန်တော်တို့ဆောက်ကြလို့ရမှာပေါ့အခုကျွန်တော်တို့ကဒါတွေကဘာမှမပေါ်လာသေးပဲနဲ့တော့ဟိုကျွန်းနေပြီးတော့ဟိုကျွန်းတော့ခံမှန်းပြီးတော့ဆုံးပြတာတော့ကျွန်တော်တို့အဲ့ဒါဘာမှချက်မပြုတ်ဘူးဟုတ်ကဲ့
ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့ကိုရန်နိုင်တင်ဆက်မယ့်အားကစားကဏ္ဍပါနယူးဇီလန်နိုင်ငံမှာကျင်းပမယ့်ကမ္ဘာဖလားခြေစစ်ပွဲအောင်သွားတဲ့မြန်မာဘောလုံးအသင်းနဲ့ပတ်သက်ပြီးတင်ပြထားပါတယ
်ရှင်များမင်္ဂလာပါဗျာမြန်မာ United ဘောလုံးအသင်းကတော့ရှင်းနေကြရင်နယူးဇီလန်မှာကျင်းပမဲ့2015 FIFA U20 ကမ္ဘာဖလားကိုခြေစစ်ပွဲအောင်သွားခဲ့ပါပြီမြန်မာနိုင်ငံမှာကျင်းပနေတဲ့ AFC United Championship ဘောလုံးပွဲမှာနောက်ဆုံး၄သင်းအဆင့်ကိုတက်ပြီးတော့အာရှဆုံးကနေခြေစစ်ပွဲအောင်သွားတာပါကမ္ဘာဖလားပြိုင်ပွဲကြီးမဟုတ်ပေမဲ့လည်းဒါဟာ FIFA ကနေကျင်းပတဲ့တက်တန်းအလိုက်ကမ္ဘာဖလားပြိုင်ပွဲဖြစ်လို့ကျွန်တော်တို့မြန်မာနိုင်ငံအတွက်တော့ပထမဆုံးကမ္ဘာဖလားလည်းဖြစ်ပါတယ်ဆိုတော့ဒီပေါ်မှာဘောလုံးကျွမ်းကျင်သူတွေရဲ့တုံ့ပြန်စံတွေကိုနားဆင်ကြည့်အောင်ပါဗျာ။တစ်ချိန်ကအာရှမှာနာမည်ကြီးဂိုသမားတယောက်ဖြစ်ခဲ့တဲ့မ
မြမလေရွေးစဉ်ကိုသမဟောင်းဦးတင်အောင်ကတော့နိုင်ငံကိုစားဂုဏ်ယူတယ်လို့ပြောလိုက်ပါတယ
်။တိုက်ပြီးအတွက်မျက်နာရတဲ့အလုပ်ပဲအချိန်မီကောင်းနေတဲ့အငယ်အစီအမပြောပါတယ်။ဟုတ်ရှုတဲ့မဲ့ quarter final တစ်ချိန်ငယ်ကနေသူတို့လက်ထက်မှာမြန်မာနိုင်ငံကိုစားပြုပြီးတော့စပါဖလာဦးနဲ့ဘလုံးကြံကိုကြောက်ကြားနိုင်နေဆိုတဲ့အခွေးကောင်သူတို့ရပြီးသူတို့ဒီတခေခုတ်တို့ဖြစ်သွားတော့ပါပေါ့လေ။ကပအစင်းဘလုံးကြံကိုဝင်ရောက်ပြည်ဆိုင်ရေးရတယ်။မမနိုင်ငံကဒီအတင်းချင်းနဲ့ဆွေးနွေးဥစားကိုအမြဲတမ်းနေလာဝန်တာတယ်ဟိုအားလည်းပြည်တယ်ဘူလဲနိုင်လာပြီးတော့ပြည်နယ်မှာကြားလာရှုံးလာပြီးနဲ့ကိုအပားတွေပြပြင်းပြီးလို့ရှိရင်တော့ AFC ကြလို့ရှိရင်တော့နိုင်အောင်လို့ကြီးစားကြတယ်သူကြီးရဲ့အခွင့်အရေးပဲဆိုတော့အမြဲပြောကြတယ်အကြေလို့ဒီနေရာတိုင်းပြည်ကိုကဒီလူတို့တယောက်နေနေရောအဲလည်းဒီဟောက်ဘလုံးမှာရောက်နေတယ်ကလေးတွေအစားကိုယူပါတယ်ဝန်တာပါတယ်ဆက်ဖြစ်ဖြစ်အကြေလို့ကမကြားရရတဲ့မြာဝတ္တုကသာတော့ပဲဆိုရပြီအငယ်တို့ကသူတို့ကူကအားလဲအားကြမိခေကာလအခြေအနေရဖြစ်တာ
။မြမလေးစင်ဦးမျိုးဝင်းညွန့်ကတော့မြမ U19 အသင်းရဲ့ကြိုးစားမှုကိုချီးကျူးလိုက်ပါတယ်
။ကလေးစီရဲ့ကြိုးစားမှုကြောင့်အခု U20 နယူးဇီလန်မှာလုံးမဲ့ကမ္ဘာဖလားပွဲကိုဝင်ခွင့်ရတယ်ဆိုတာကျွန်တော်တို့တိုင်းပြည်အတွက်တော့ဂုဏ်ယူစရာပဲပေါ့ဗျာ။ကမ္ဘာအဆင့်အနေနဲ့တော့မှတ်တမ်းရဆိုရင်ကျွန်တော်တို့ကစားခဲ့တဲ့1972မြန်မာအိုလံပစ်ပြိုင်ပွဲရဲ့အခုတခါအလား U20 ကမ္ဘာဖလားဘောလုံးပြိုင်ပွဲဆိုတော့ကျွန်တော်ကမ္ဘာအဆင့်ကိုပမာအနေနဲ့2ချိန်တိုင်တိုင်ခုပြန်ရတဲ့အတွက်ကျွန်တော်တို့ဂုဏ်ယူကြပဲပေါ့ဗျာ
ကျွန်တော်တို့မြန်မာဘောလုံးအသင်းတစ်သင်းအနေနဲ့ဒီမတိုင်ငယ်ကမ္ဘာအဆင့်ဘောလုံးပြိုင်ပွဲကိုဝင်ခဲ့ဘူးတာကတော့1982မြူနစ်အိုလံပစ်မှာပါအဲတုန်းကတော့မြန်မာလက်ရွေးစင်အသင်းကြီးဟာဆူဒန်ကို2-0မရှိနဲ့နိုင်ပြီးတော့ဆိုဗီယက်ပြည်ထောင်စုဟောင်းနဲ့မက္ဆီကိုတို့ကို2-0နဲ့ကတ်ရှုံးပြီးတော့အုပ်စုကထွက်ခဲ့ရတာဖြစ်ပါတယ်
江山拉起马压着威马水要冲乱到你最妙 MYENMAR
မြန်မာလေယူစင်အတင်းတဲ့အချိန်ကနံပါတ်ကြီး custom အတင်းရဲ့နီးပြဟောင်းဦးခမောင်ကျိုင်ကတော့ United အတင်းရဲ့အောင်မြင်မှုအပေါ်မှာ
အာမင်းအရန်ဝင်တာပါပဲဘာလို့လဲဆိုတော့အခုတော့ MLA ထောင်းနဲ့ကျင်းပပြီးတဲ့အချိန်မှာဒီလိုအတင်းမျိုးလေးမြန်လဲအမတန်ပီပီဖြစ်ပေါ်ပါဒီ MLA ကျင်းပအချိန်မှာကျွန်တော်တို့ဘောလုံးတိုးတက်မှုမရှိတော့ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်နေတဲ့အချိန်မှာဒီအသင်းလေးမျိုးမြင်လိုက်ရတဲ့အခါကျတော့အားတက်သွားတယ်ဝမ်းလည်းပါတယ်ပီတိလည်းဖြစ်တယ်အခုတော့ဒီကလေးတွေရဲ့စိတ်ဓာတ်မျိုး train လောက်ရမှာလို့ကျွန်တော်ပြောပါတယ်ဘာလို့လဲဆိုတော့ဘောလုံးကကျွန်တော်တို့စီးနဲ့ကမ်းနဲ့ကစားတာစီးမဲ့ကမ်းနဲ့ကစားတာမဟုတ်ဘူးလေအဲ့တော့စီးနဲ့ကမ်းနဲ့ကစားတဲ့အသင်းမျိုးပေါ်လာတော့ဝမ်းပါဖို့ပေါ့နော်
မြန်မာအသင်းကစားခဲ့တဲ့ပွဲတိုင်းလူလူကိုအခုချိန်ထိကွင်းကိုကိုယ်တိုင်သွားပြီးတော့မလွတ်တမ်းအားပေးနေသူတယောက်ကတော့အသက်80ကျော်နေပြီဖြစ်တဲ့ဝါရင်အားကစားကလောင်ရှင်ဦးခမောင်ထွေးပြင်မနာပါဒါပေမဲ့အခုတစ်ခေါက်မှာတော့ခြေထောက်တန်ရာကြောင့်အိပ်ယာမှာပဲအနားယူနေရတဲ့အတွက်စောပိုင်းပွဲတချို့ကိုမကြည့်နိုင်ခဲ့ပါဘူးဒါပေမဲ့လည်းမြန်မာဘောလုံးအတွက်သမိုင်းဝင် UAE နဲ့ပွဲကိုတော့ခြေထောက်တန်ရာမကောင်းသေးတဲ့ကြားကပဲရုပ်တံကနေအားပေးခဲ့ပြီးတော့အခုလိုကမ္ဘာအဆင့်ကိုတက်လန်းနိုင်ခဲ့တဲ့အပေါ်မှာဝမ်းသာမိတယ်လို့ဥက္ကမောင်ထွေးပြင်မနာကပြောပါတယ
်။ဟာဂျိုင်းမဒီဝင်းတာပြီးပြီးပြရတာပေါ့ဗျာ။ဒီတော့ဘဝနိုင်ငံနေနဲ့နော်ဘဝဘလုံးလောကအနေနဲ့ကကမ္ဘာအစ်စ်ဝင်ရတယ်ဆိုတာဒါလည်းအင်တန်ဝင်သူကြားတဲ့ဘုံမြတ်တဲ့ညတာကြီးတစ်ခုပဲ။ဒီတော့ပြောလည်းမဟုတ်ပါဘူး။ဒီဘဝကြီးတကယ်လို့ဘဝဝါနာပါလူဘဝလူတော့ဒါလုံးကဝင်းတာအားရဒီကြည့်ကြည့်ကြရတာပါ။အဲဒီတော့သူကြီးကဘာလို့ဆက်တန်းနေလဲကမအချင်းကိုဘာလဲပြောလို့ဝင်ဝင်ရဖို့ဆိုတော့အိမ်တန်းခက်ခဲတဲ့အခြေအနေကြီးရတဲ့မှာသူကြီးကဘာလို့ဒီလိုနားမလို့ရပဲဝင်ဝင်ရရဖြစ်တော့အားလုံးတဲ့အင်္ဂါကောင်းတဲ့ဖြစ်တတ်ကြီးတစ်ခုပဲဟောရကျွန်တော်အဲ့လိုဆက်ကမ်းနေပါဘူးရှမစင်သိတာဘုကောင်ဖက်ကပ်ဝင်ဒီရဖက်ရှောင်းမပေးမဟေး
ဘောလုံးဝါသနာအိုးတူဖြစ်တဲ့ Lazy Club TY ကလိဂတာတမားကိုနိုင်တော်ကလည်းလေးမောင်မောင်ရောက်နေတဲ့အတွက်ယူအီနဲ့ပွဲကိုတိုက်ရိုက်ကြီးကွင်းမရလိုက်ပေမဲ့လည်းအနိုင်ရပြီးခြေစစ်ပွဲအောင်တဲ့အပေါ်မှာသူပြောတာကတော့
စီးပိတ်ချပြီးတာနဲ့ကျွန်တော်ဖုံးဆက်တဲ့အချိန်မှာကျွန်တော်တကယ်ကျွန်တော်မေးတယ်ဘောလုံးဝဲအခြေအနေမျိုးရှိတယ်စိတ်ပူပြီးနေတယ်ကျွန်တော်နိုင်ရောအဲ့ဆိုစီးပေါ်သွားတဲ့သူပညာရှိတွေရောအဲ့ဒီလိုလမ်းပြောတော့အလုံးတင်းတည်းလို့ပြောသွားကြတယ်ပေါ့နော်ဒါကတော့ကျွန်တော်အမှတ်တရပါနဲ့ကိုမချိရပါနဲ့နိုင်ဝါဆိုချတဲ့အောင်တအားဝမ်းတာပါပဲသူကတော့အခုကွင်းပြန်လာတဲ့ ကားလေးကတော့တန်းတစ်ချက်လုံးပိတ်နေတာဒီရန်လုံးလေးကကြီးကိုတို့အဲ့မှာမြောက်ပါပဲမှာလည်းပိတ်နေလူတွေပုံပြီးကြီးအလန်နေတောင်းတော့ရန်ပြော်တော့တွေ့ရခါကြတော့ကျွန်တော်တို့လည်းချီးမှုပါတယ်နော်
နောက်ပြန် World Football Journal ရဲ့ Editor ချုပ်ကိုစောမျိုးစံကတော့ United အသင်းရဲ့အောင်မြင်မှုဟာကြုံတော့ကြုံခဲ့အခြေအနေတစ်ခုဖြစ်တယ်လို့ပြောပါတယ်
။ဘောမဘောလုံးတစ်ပိုင်းမှာဒါပထမဆုံးအခြေအနေကဘာအဆင့်ကိုဝင်ပြိုင်ဘူးမှဆိုတော့ဒါစိတ်လှစားပြရပါဗျာ။ဘောမတမျိုးသားလုံးကလည်းဒီဘောမတော့အားလုံးပျော်ရွှင်ဝမ်းမြောက်နေကြတာပေါ့။အကြီးကားကတော့ကျွန်တော်တို့ဒီကဘာဖလားလို့ပြန်ရင်းယူတာကျွန်တော်တို့ဘောမလေးကဒီလိုမျိုးအသင်းကြီးအဆင့်ကြီးလို့ဆိုရင်အရန်ကိုအရန်ဝင်လို့လည်းတော့ဒီကျွန်တော်တို့တက်တက်တောင်မှပဲဖြစ်လာဖို့ရှိတာ။အလေပါဘူးကျွန်တော်တို့တက်တော့ကျွန်တော်အခုဒီတက်လဲထွက်မလာရဘူးဆိုတော့ဒါဒီမှာလေကြီးတင်အင်းတင်းဒီဘဖလားပြန်နေမှာတွားကစားတာကိုကြုံပြီးလိုက်ရတယ်ဆိုတော့ပါပဲပြောပြောကျွန်တော်တို့လူဒီအားကစားအထူးပြုပြီးတော့ဘဝကိုရည်တည်နေတဲ့လူတွေတော့ပို့ပြီးတော့ဟိုဝမ်းမြောက်ဖြစ်ကြည့်နေကြပါတယ်နော်အခုလိုရှိရင်အခုတွေကပဲဟိုနီးပြီးကြအောင်လိုက်ကြည့်ကြမလားပါညာဆိုတော့ကျွန်တော်တို့တင်ပါတယ်ဒီလူကြီးတက်နိုင်ပြီးတော့အရှင်ဒီရဲ့တချို့လဲဗမာအတင်းကန်တာကိုကိုယ်တိုင်ကိုကြမြူးကြီးလန်ဒီလိုက်ပြီးအားပြီးအခုကလေးကပြင်ဆင်နေရပါဘူးသူကအတူတူကြည့်ပြောရရင်တော့ဒါတဘောကမှတခါဆိုလို့ရပြီးတဲ့ပြည်ပြည်လိုပဲပြောရမှာပေါ့ကြည့်ရတယ
်မြန်မာ United အသင်းကတော့မြန်မာဘောလုံးလောကအတွက်သမိုင်းမှတ်တိုင်တစ်ခုကိုစိုက်ထူနိုင်လိုက်ပါပြီဒီကနေနောက်ထပ်မဆုံးမနစ်တဲ့ဇွဲလုံးလာရဲ့မှန်ကန်တဲ့လမ်းစဉ်နဲ့ပံ့ပိုးမှုတွေရဲ့တတိုင်းပြည်လုံးကပြည်သက်တွေရဲ့အားပေးတဲ့နေကိုပေါင်းဆက်လိုက်မယ်ဆိုရင်တော့ဘောလုံးဝါသနာရှင်တွေမျှော်လင့်နေတဲ့ရွှေအောင်လွှမ်းတဲ့နေ့ရက်တွေကတော့တိတ်မွေးတော့ဘူးဆိုတာပြောကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေဗျာ
။ကိုရန်နိုင်ရဲ့အားကစားကဏ္ဍနဲ့ပဲဒီကနေ့ညအစီအစဉ်တွေကိုကျင်းပကြပါခင်ဗျာ။ VOA ထုတ်လွှင့်ပြီးသမျှနောက်ဆုံးရသတင်းတွေအပတ်စဉ်ကဏ္ဍနဲ့နေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတွားရောက်ဖတ်ရှုနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese မှာလည်းအလွယ်တကူကြည့်ရှုနိုင်ပါတယ်။မနေ့ပြန်မနေ့ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00 to 9:00အထိလိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ40 kHz 9433လိုင်းနိုမီတာ48 kHz 6185နဲ့လိုင်းနိုမီတာ50 kHz 5995တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုသားညွန့်ဦးကတင်ပြပါမယ်
။တူရကီနယ်စပ်နာကဆီးရီးယားမြို့ဖြစ်တဲ့ကိုဘာနီကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ IS စစ်သွေးကြွတွေကိုတိုက်ပွဲဝင်သူကတ်တိုက်ခိုက်သမားတွေကိုအမေရိကန်ကနေပြီးတော့လေကြောင်းကနေစစ်ထောက်ပံ့တွေချပေးတဲ့ပုံစံဟာမှားယွင်းတယ်လို့တူရကီသမ္မတယူဆက်တေယက်အဒူဂန်ကဝေဖန်ပါတယ်။လေဒီနဲ့ချပေးတဲ့အဲ့အထောက်ပံ့တွေတဲမှာတထုတ်ဟာရီမန်းရံကိုမရောက်ဘဲနဲ့သဘုံတွေရသွားတာကိုထောက်ပြီးတော့တူရကီသမ္မတကအခုလိုဝေဖန်ပြောလိုက်တာပါ။အမေရိကန်ကကတ်တိုက်ခိုက်သမားတွေကိုအထောက်ပံ့ပေးတဲ့အနေနဲ့ကိုဘာနီဒဝိုက်မှာဘုံကျဲတိုက်ခိုက်ပေးနေတယ်လို့ပဲ။လင်းဘောကချပေးတဲ့အထောက်ပံ့28ထုတ်ထဲက28ထုတ်ဟာကတ်တိုက်ခိုက်သမားတွေရဲ့ရီမန်းကျဲလက်ထက်ကိုရောက်ပါတယ်လို့တော့ပြောပါတယ်။နောက်အခုချိန်မှာပဲကနေဒါနိုင်ငံကနေဒါအမျိုးသားစစ်ဘေးမှန်မှာစောင့်နေတဲ့စစ်သားတအူပြစ်ခတ်ခံရရတယ်ဆိုပြီးတော့ဥတ္တဝရဲတပ်ဖွဲ့ကပြောသလိုအဲဒီနောက်ကနေဒါလွှတ်တော်အဆောင်အုံအတွင်းမှာပြစ်ခတ်မှုတွေဖြစ်နေတယ်ဆိုပြီးတော့အဲဒီမှာရောက်နေကြတဲ့သတင်းတောက်တွေကပြောပါတယ်တနတ်သမားဟာအမျိုးသားစစ်ဘေးမှန်ကနေပြီးတော့လွှတ်တော်အဆောင်အုံနဲ့ကိုဝင်ပြေးသွားတယ်လို့မျက်မြင်တွေကပြောပါတယ်ကနေဒါလုံခြုံရေးကနေဒါလွှတ်တော်ကိုတော့အခုလုံခြုံရေးယူပြီးတော့ပိတ်ထားပါတယ်အနည်းတစ်ဝိုက်မှာတော့ရဲတွေလုံခြုံရေးဖွဲ့တွေတွာလာလှုပ်ရှားနေပါတယ်တနေ့တုန်းကလည်းဒီမွန်ထရီယားနားမှာအစ္စလမ်ဘာသာပြောင်းတူရဲ့ကားနဲ့ဒီကနေဒါစစ်သားနှစ်ဦးကိုဝင်တိုက်လို့စစ်သားတူတည်ဆုံခဲ့ရပါတယ်။မြန်မာနိုင်ငံရဲ့ရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေပေါ်မှာနိုင်ငံသားစီစီလုပ်ငန်းဆောင်မှုတွေမှာအကြက်တဲတွေကြုံနေရပြီးတော့ဒါဟာခွဲခြားဆက်ဆံမှုတွေကိုဖြစ်လာစေနိုင်တယ်ဆိုပြီးတော့ ICG နိုင်ငံတကာအကြက်တဲများလိလာရေးဖွဲ့ရဲ့စာရင်းတစ်ချက်မှာဖော်ပြထားပါတယ်။ဒီကွန်ဂိုနိုင်ငံသားတာဖာမီယာဆရာဝန်တူဖြစ်တဲ့ဒက်နစ်မကူဂီကိုဥရောပလွှတ်တော်အမတ်တွေကဥရောပတိုက်ရဲ့အမြင့်ဆုံးလူခွင့်ဆုချီးမြှင့်ပါတယ်စစ်ပွဲတွင်မျိုးသမီးတွေပေါ်မှာလိမ္မာဆိုင်ရာကြမ်းဖက်ကျူးလွန်တာကိုစန့်ကျင်တဲ့လှုပ်ရှားမှုကိုလှုပ်ဆောင်ခဲ့တဲ့အတွက်မီဂါဂွေကိုဆာခရော့ဖ်လူခွင့်ဆုချီးမြှင့်လိုက်တာဖြစ်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုသားညွန်ကပြောပြခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Vesco Bolaric ဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါ VOA American အသံညဘက်မြန်မာသားအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 to 10:00အထိလိုင်းနိုမီတာ24.25-32.51တို့ကနေအသံလွှင့်ခဲ့တာပါသောရရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးအထူးပါခင်ဗျာ
This program has come to you from the Voice of America, Washington.